Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American နဲ့2016ခုနှစ်ဇွန်လ12ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျာထွေးပါတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဘက်ကကြွေးကြော်ပြောနေတယ်လို့တမိုင်းတလျှောက်ပိုင်ဆိုင်နေဆိုရဲအထောက်ထားတော့မရှိဘူးလို့ညင်းပွားမှုတွေကိုဖြစ်ရှင်းတဲ့နိုင်ငံတကာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံသား၄ဦးကိုတော့သူတို့နိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုငွေကြေးထောက်ပံ့ကူညီဖို့အတွက်စင်ကာပူနိုင်ငံမှာရန်ပုံငွေစုဆောင်းခဲ့တယ်လို့ဆိုပြီးတော့စင်ကာပူအစိုးရကထောင်နဲ့ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တမိုင်းအထောက်ထားမရှိဘူးဆိုပြီးကုလသမဂ္ဂတရားရုံးကဒီကနေ့မှပဲဆုံးဖြတ်ချက်ချလိုက်ပါတယ
် Nonetheless it does state unequivocally that China's claims over 90% of the Southeast
Asia ဒီနေ့ပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကမဟာဝါဒအဖွဲ့ကြီးနဲ့ပတ်သက်တဲ့သတင်းပေးပို့ချက်နဲ့မလေးရှားနိုင်ငံမှာအသက်ဖြတ်ခံရတဲ့မြန်မာအလို့သမားတွေရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲဒါ၄အပြင်အပတ်စဉ်ကဏ္ဍတွေအဖြစ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတော်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ။
ထောက်ထုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဘက်ကကြွေးကြော်နေတယ်လို့မျိုးတမိုင်းတလျှောက်ပိုင်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့အငင်းပွားမှုတွေကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးကဒီနေ့တမိုင်းဝင်ဆုံးဖြတ်ချက်တည်းချမှတ်လိုက်ပါတယ်။တရုတ်ဆိုရဟာပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်ပြီးဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုတွေပေါ်မှာရန်လိုတဲ့အပြုအမူတွေကိုလှုပ်ဆောင်နေတယ်လို့ဆက်ဆွဲပြီးဖိလစ်ပိုင်ဆိုရကသဟိတ်မြို့အခြေဆိုင်အငင်းပွားမှုဖြေရှင်းနိုင်ငံတကာတရားရုံးကို2013ခုနှစ်မှာတိုင်ကြားစာပို့ခဲ့တာပါ။ဒါကြောင့်နိုင်ငံတကာတရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။တရုတ်သမ္မတရှီချင်းပင်ကတော့ဒီဆုံးဖြတ်ချက်ကိုပယ်ချလိုက်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုနဲ့ရေကြောင်းဆိုင်ရာအကျိုးစီးပွားပေါ်မှာအခုဆုံးဖြတ်ချက်ကဘယ်လိုတက်ရောက်မှုမှရှိမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အရတိုင်းပြည်တစ်ခုရဲ့ရေပြင်နယ်နိမိတ်ကိုကမ်းရိုးတန်းကနေ22ကီလိုမီတာအထိသတ်မှတ်ပေးထားပြီးတော့စီးပွားရေးအရလှုပ်ဆောင်မှုတွေကိုတော့ကမ်းရိုးတန်းကနေ380ကီလိုမီတာပတ်ဝန်းကျင်အထိလှုပ်ဆောင်ခွင့်ရှိတယ်ဆိုပြီးသတ်မှတ်ထားတာကြောင့်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်အစိုးရကပြောဆိုနေတာဟာကုလသမဂ္ဂရဲ့ဒီသဘောတူညီချက်နဲ့ကန့်ညီမှုမရှိဘူးလို့နိုင်ငံတကာတရားရုံးကပြောပါတယ်ဒီသမိုင်းဝင်ဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆိုရကကြိုဆိုတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးတဲ့အချိန်ပိုင်းအတွင်းမှာပဲလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖိလစ်ပိုင်နိုင်ငံသားရင်ဝင်ကြီးကပြောပါရရှင်
။မြောက်ကိုရီးယားကွန်မြူနီအစိုးရရဲ့နျူကလ িয়ার ဆန်သက်တဲ့နေရာမှာလုပ်ငန်းတွေအကြီးအကျယ်ဆောင်ရွက်နေတာကိုမကြသေးခင်ကရတဲ့ဂျူရုသတင်းတပ်ပုံတွေကရည်ညွှန်းပြသနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်မြောက်ကိုရီးယားဆောင်ကြီးရဲ့အဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။2013ခုနှစ်နဲ့2016ခုနှစ်အတွင်းမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်မှုတွေလုပ်ခဲ့တဲ့ဖန်ကြားရေးဆန်သက်စခန်းမြောက်ဘက်မြေပြင်မှာထောက်ပံ့ရေးပစ္စည်းကိရိယာများပြားကိုဂျူရုသတင်းတပ်ပုံတွေမှာတွေ့ရတယ်လို့38 North အဖွဲ့ရဲ့ Internet Website မှာဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီဂျိုရုတပ်ပုံတွေကိုကြည့်ပြီးတော့ဒါတွေဟာ၅ချိန်မြောက်နျူကလ িয়ার ဆက်သက်ပြုလုပ်ဖို့အတွက်ပြင်ဆင်နေရလားတူးဖော်ပြုပြင်နေရလားဆိုတာကိုတော့အတိအကျပြောလို့မရသေးဘူးလို့38 North အဖွဲ့ကပြောပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ဖန်ကြားရေးစခန်းမှာနောက်နျူကလ িয়ার ဆက်သက်မှုတွေလုပ်မယ်ဆိုရင်အစင်းသေးဖြစ်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်မြောက်ကိုရီးယားဟာ2006ခုနှစ်ကစပြီးတော့နျူကလ িয়ার ဆက်သက်မှုတွေ၄ချိန်ပြုလုပ်ခဲ့တယ်လို့သိရပြီးနောက်ဆုံးချိန်ပြုလုပ်တာကတော့လွန်ခဲ့တဲ့ဇန်နဝါရီလကဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံသား၄ဦးကိုသူတို့နိုင်ငံအတွင်းချက်ဖက်တိုက်ခိုက်မှုတွေကိုငွေကြေးကူညီထားပတ်မှုအတွက်စင်ကာပူနိုင်ငံမှာရန်ပုံငွေစုဆောင်းတာတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူအစိုးရကထောင်နဲ့ပြစ်ဒဏ်တွေအတိအကျချမှတ်လိုက်ပါတယ်။သူတို့ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်စင်ကာပူတရားရုံးတစ်ခုကဒီနေ့ထောင်နဲ့ချလိုက်ကြပါ။သူတို့တွေကအဓိကခေါင်းဆောင်အသက်32နှစ်အရွယ်ရာမန်မီဇာနူဝါကိုထောင်နဲ့5နှစ်နောက်တခြားနှစ်ယောက်ကိုတော့ထောင်နဲ့2နှစ်ခွဲစီနဲ့ဂျန်နဲ့တယောက်ကိုတော့ထောင်နဲ့2နှစ်အတိအကျချမှတ်လိုက်ကြပါ။ဒီနေ့မတ်လနောက်ပိုင်းနဲ့ဧပြီလအစောပိုင်းကာလအတွင်းလူချရောက်ကိုဖမ်းခဲ့တာမှာသူတို့၄ဦးပါဝင်ခဲ့တာပါ။ IS အကြမ်းဖက်အဖွဲ့အမိခံပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်နိုင်ဖို့အတွက်ရန်ပုံငွေကြေးစုဆောင်းမှုတွေကိုအဲ့ဒီလူ6ယောက်ကဒေါ်လာ1000ထည့်ဝင်ခဲ့တဲ့အကြောင်းတရားရုံးအထောက်အထားတွေမှာဖော်ပြထားပါတယ်။ဒီ6ယောက်ထဲက2ယောက်ကတော့အပြစ်မရှိကြောင်းထွက်ဆိုထားပြီးတော့အမှုရင်ဆိုင်ဖို့ရှိနေပါတယ်ရှင်။
အီရန်နိုင်ငံဘက်ဒတ်မြို့တော်အရှေ့မြောက်ပိုင်းကလူစီကားရလဟာပြင်စေးအနီးအသေးခံဘုံခွဲသမားတယောက်ကကားဘုံခွဲတိုက်ခိုက်တာကြောင့်လူ12ဦးထက်မနည်းသေဆုံးသွားပြီး32ဦးထက်မနည်းဒဏ်ရာရသွားပါတယ်။ရှီးယက်မွတ်စလင်အများစုနေထိုင်ရာအယ်ရာရှီဒီယာအရက်ကအသီးအနှံနဲ့ဟင်းသီးဟင်းရဲ့ဈေးရမှာလူစီကားနေချိန်အမျိုးသားတဦးကဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာပါ။ဘုံခွဲတိုက်ခိုက်မှုပြီးဘက်ဒတ်မြို့ဝန်ကျင်ကအဓိကလမ်းတွေကိုရဲတွေကပိတ်လိုက်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့မကြသေးခင်ကအနီးအနားမျိုးတွေမှာ IS အကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေနဲ့ခက်ဆန်ဆန်တူပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင် IS တွေရဲ့အသေးခံကားဗုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူပေါင်း300ကျော်သေဆုံးခဲ့ပါတယ်။ Baghdad ကရှိတဲ့မွတ်စလင်တွေအများစုနေထိုင်တဲ့ Kharada အရက်ကစီးပွားရေးလုပ်ငန်းတွေရှိရာအရက်မှာ truck ကားတစ်စီးနဲ့ဘုံးခွဲတိုက်ခိုက်တာကြောင့်လူ292ဦးသေဆုံးပြီးဒါဟာ American ကအီရတ်ကိုဝင်တိုက်ခဲ့တဲ့2003ခုနှစ်ကတည်းကဖြစ်ပွားခဲ့တဲ့လူအသေးပြောက်အများဆုံးတိုက်ခိုက်မှုတွေထဲမှာတစ်ခုဖြစ်ခဲ့ပါတယ်။ကြာသပတေးနေ့မှာပဲဘက်ဒက်မြောက်ပိုင်းကရှီးယက်ဘာသာရေးအဆောက်အဦတစ်ခုကိုတိုက်ခိုက်မှုအတွင်းမှာတော့လူ38ဦးသေဆုံးခဲ့ပါတယ်။ IS တွေရဲ့အရှိန်မြင့်တိုက်ခိုက်လာမှုကြောင့်ဒီအကြမ်းဖက်သမားတွေကိုနေနှင်းဖို့နောက်ထပ် American တပ်ဖွဲ့ဝင်960ခုအီရတ်နိုင်ငံကိုဆေးလွတ်သွားမှာဖြစ်ကြောင်း American ကာကွယ်ရေးဝန်ကြီး Ash Carter ကမနေ့တုန်းကပဲကတိပေးပြောကြားခဲ့ပါတယ်။မကြာခင်သတင်းပတ်တွေအတွင်း American တပ်ဖွဲ့ဝင်တွေအီရတ်ကိုရောက်ရှိလာမှာဖြစ်ပြီးဒီလအစောပိုင်းကပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့လေတပ်အခြေစိုက်စခန်းတစ်ခုကို IS တွေလက်ထက်ကမိုးစုမြို့ကိုပြန်လည်သိမ်းယူမဲ့ဆက်ဆံရေးအတွက်အဓိကနေရာအဖြစ်ပြောင်းလဲနိုင်အောင်တာဝန်ယူမှာဖြစ်တယ်လို့လည်းဝန်ကြီးခါတာကပြောပါတယ်ခင်ဗျာ
။ View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ရဲ့အင်္ဂါနေ့ညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာပြီးခဲ့တဲ့သတင်းဘက်ကစစ်နာပြပွဲတစ်ခုအတွင်းချောင်းမြောင်းပစ်ခဲ့တိုက်ခိုက်သူတဦးရဲ့လက်ချက်ကြောင့်တေဆုံးသွားခဲ့ရတဲ့ရဲဝင်တန်း၅ဦးအတွက်အောက်မေပွဲအခမ်းအနားကိုသမ္မတ Barack Obama ဒီကနေ့တက်ရောက်မိန့်ခွန်းပြောကြားဖို့ရှိပါတယ်။သူ့ရဲ့သမ္မတတက်တန်းကာလအတွင်းလူတွေအများပြားပစ်ခတ်တပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေဖြစ်ပြီးတိုင်းမှာအခုလိုလူမှုကိုမိန့်ခွန်းပြောကြားတာဒါကတော့ဆက်တဲ့ချိန်မြောက်ပါ။သမ္မတ Obama အနေနဲ့ခြေကွဲနေတဲ့တရားဥပဒေစိုးမိုးရေးရဲဝင်တန်းတွေရဲ့အတိုင်းဝိုင်းကိုနှစ်သိမ့်ပေးရတဲ့တစ်ချိန်ထဲမှာရဲရရှိတွေရဲ့ပစ်ခတ်မှုကြောင့်လူမဲနိုင်ငံသားတွေတည်ဆုံရတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့လည်းဒီဒန်းတူအာယုံစိုက်မှုပေးဖို့လူတို့အခွင့်အရေးခေါင်းဆောင်တွေကတောင်းဆိုနေတာနဲ့လည်းရင်ဆိုင်နေရတာပါဒီကနေ့အောက်မေပွဲခန်းနာကိုတော့သူနဲ့အတူသူသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်တို့လည်းတက်ရောက်ကြမှာပါဒေါ်လစ်မြို့တိုက်ခိုက်မှုအဖြစ်ဒီအမေရိကန်ကမြို့ကြီးအများပြားမှာဆန္ဒပြပွဲတွေတဖန်ပြန်လည်ဖြစ်ပွားစေခဲ့တဲ့ရဲဝန်တန်းတွေကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုပြစ်ခတ်တပ်ဖြတ်တဲ့ဖြစ်ရတွေဖြစ်ခဲ့ပြီးတဲ့နောက်သမ္မတ Obama အနေနဲ့ဒီတိုင်းပြည်တော်ကပြည်သူတွေကိုနှစ်သိမ့်အားပေးဖို့ကြိုးစားနေတာဖြစ်တယ်လို့အင်ပီရိုပြောခွင့်ရ George Annes ကပြောပါတယ်သမ္မတ Obama ဟာမနေ့ပြန်ဗဟုနေကြရင်လည်းဒီဥပဒေထိန်းသိမ်းရေးရဲရာရှိတွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေလူမှုအခွင့်အရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ဒီရဲဝင်တန်းတွေနဲ့လူမှုအတိုင်းဝိုင်းအများအပြားကလူမှုတွေကြားမှာဆက်ဆံရေးကင်းကွာနေတာနဲ့ပတ်သက်လို့ဖြည့်ရှင်းကင်တွယ်နိုင်ဖို့တွေ့ဆုံဆွေးနွေးပွဲတွေလုပ်သွားရေးတွန်းအားပေးဆောင်ရွက်သွားမယ်အကြောင်းအင်ပြောပြောခွင့်ရကပြောပါတယ်ဒီနေ့အောက်မေပွဲအခမ်းအနားမတိုင်ခင်တုန်းကဒီမနေ့ကတနင်္လာနေ့ညပိုင်းကတော့တည်ဆုံခဲ့ကြတဲ့ရဲဝင်တန်းတွေအတွက်ဝမ်းနဲ့ချင်းဖျောင်းနိုင်မိထွန်းဆူတောင်းပွဲဒါလတ်စ်မြို့မှာကျင်းပခဲ့ပြီးလူပေါင်း1000ကျော်တက်ရောက်ခဲ့ပါတယ်ရှင်
American ကာကွယ်ရေးဝန်ကြီး Ash Carter ဒီကနေ့ Afghanistan နိုင်ငံကိုရောက်ရှိလာပါတယ် NATO တပ်ဖွဲ့ဝင်12000ခု Afghan မှာထားရှိဖို့နဲ့ Afghan မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်2020ခုနှစ်အထိငွေကြေးထောက်ပံ့ပေးသွားဖို့နိုင်ငံတကာခေါင်းဆောင်တွေသဘောတူညီမှုရခဲ့ပြီး၃ရက်အကြာမှာ Mr. Carter Afghan ကိုရောက်ရှိလာတာပါကာကွယ်ရေးဝန်ကြီး Carter ဟာ Afghan သမ္မတ Ashraf Ghani နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီ Afghanistan က Americanနဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့ကုတ်ကဲရေးမှုပူဇော်ကြီး Mick Nicholson နဲ့လည်းတွေ့ဆုံမှာပါဒါပြင်အာဖဂန်နစ္စတန်ဟာအမေရိကန်ပြည်အောင်စုကိုတိုက်ခိုက်ဖို့ကြံစည်နေတဲ့အကြမ်းဖက်သမားတွေခိုးအောင်ရနေရာတစ်ခုဖြစ်မလာအောင်နဲ့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလည်းကျေးဇူးတင်ကြောင်းပြောဆိုသွားမှာပါလွန်ခဲ့တဲ့သတင်းပတ်အတွင်းအမေရိကန်သမ္မတ Barack Obama ကအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်တွေပြန်လည်ခေါ်ယူဖို့မြန်မြန်ဆန်ဆန်လုပ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ဒီနေ့ကုန်ပိုင်းမတိုင်ခင်မှာအမေရိကန်တပ်ဖွဲ့ဝင်9500လောက်အထိရှော့ချသွားဖို့အစီအစဉ်ကနေသမ္မတ Obama တက်တန်းကုန်ဆုံးချိန်2019ဇန်နဝါရီလမတိုင်ခင်အထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်1400ဆက်လက်ထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တည်ကြသလောက်ရှိနေတဲ့ဟယ်လရီကလင်တန်ဟာသူမရဲ့ပါတီတွင်အကြီးကပြန်ဘက်ဗမာပြည်နယ်ထက်လွတ်တော်မဲ့ဘာနီဆန်ဒါစ်နဲ့အတူဒီကနေ့အတူတူပေါင်းပြီးတော့မဲဆွဲကြပါပါမြောက်ကာရိုလိုင်းနာပြည်နယ်မှာလှုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲတစ်ခုမှာသမ္မတဘရက်အိုဘားမားကိုယ်တိုင်ပါဝင်ပြီးတော့မစ္စစ်ကလင်တန်ဘက်ကနေထောက်ခံမှုအခိုင်အမာပြခဲ့ပြီးတဲ့နောက်သတင်းတပတ်အကြာမှာအခုဒီအမေရိကန်အရှေ့မြောက်ပိုင်းကနယူးဟမ်ရှားပြည်နယ်မှာပါတီတွင်သမ္မတလောင်းဖြစ်ရေးရှင်းပြိုင်ကြသူနှစ်ဦးအတူတူမဲဆွယ်စည်းရုံးရေးဆင်းကြမှာပါဒီကနေ့စုဝေးပွဲဟာအမေရိကန်ပြည်ထောင်စုကိုပုံမခိုင်မှာအားကောင်းစေဖို့နဲ့ထိပ်ပိုင်းလူနည်းစုလူတန်းစားတွေအတွက်တည်းမဟုတ်ပဲအားလုံးအတွက်အကျိုးခံစား권ရှိမဲ့စီးပွားရေးတရက်ကိုတည်ဆောက်သွားနိုင်ဖို့အရေးအဓိကထားလှုပ်ဆောင်မှုဖြစ်တဲ့ဆိုတာကိုလည်း Mrs. Clinton နဲ့ Mr. Sanders တို့ကပူးတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီလနောက်ပိုင်းမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်ခင်အချိန်အထိတော့ Mrs. Clinton အနေနဲ့တရားဝင်ဒီမိုကရက်တစ်သမ္မတလောင်းဖြစ်မလာသေးပါဘူး Mr. Sanders ကလည်းသူ့အနေနဲ့နောက်ဆုံးအချိန်အထိရှင်ပြိုင်မှုတွေကနေနှုတ်ထွက်ဖို့မှာမဟုတ်ဘူးလို့ပြောထားတာပါရှင်
အသက်59နှစ်အရွယ်ပြည်ထောင်စုဝန်ကြီးထရီဆာမေဟာဗြိတိန်ဝန်ကြီးချုပ်အဖြစ်မနက်ဖြန်ပုတ်တဟုနေ့မှာစတင်တာဝန်ထမ်းဆောင်မှာကြောင့်ဒေးဗစ်ကင်မရွန်ရဲ့ဝန်ကြီးချုပ်တာဝန်ဒီကနေ့အဆုံးသတ်မှာပါဝန်ကြီးချုပ်ဖြစ်လာမဲ့မေရဲ့ကွန်ဆာဗေးတစ်ပါတီတွင်ကနောက်ဆုံးပြိုင်ဘက်အန်ဒရီယာလီဆမ်ဟာမနေ့တုန်းကပဲပါတီခေါင်းဆောင်နေရာရှင်ပြိုင်မှုကနေနှုတ်ထွက်သွားပါတယ်လွန်ခဲ့တဲ့လအတွင်းကသမိုင်းဝင်လူမှုဆန္ဒခံယူပွဲအပြီးထွက်ပေါ်လာတဲ့ရလက်အရာ EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်အောင်မြင်မြင်တဲ့ရှေ့ခီးကိုဆက်လန်းနိုင်ဖို့ဆောင်ရွက်မှာဖြစ်ကြောင်းကတိပြုခဲ့တယ်လို့ညီညွတ်မှုရှိဖို့ကိုလည်းမေကတိုက်တွန်းခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်တာဝန်ကို1989ခုနှစ်ကနေ1990အထိထမ်းဆောင်ခဲ့တဲ့မာဂရက်သက်ချာပြီးရင်ထရီဆာမေဟာဗြိတိန်ရဲ့ဒုတိယအမျိုးသမီးဝန်ကြီးချုပ်ဖြစ်လာပါတယ်ခင်ဗျာ
အီတလီနိုင်ငံတောင်ပိုင်းပူလီယာဒေသမှာခီးတဲ့တင်မြေထားနေစဉ်ခေါင်းချင်းဆိုင်တိုက်မိတာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရပါတယ်။ယထာတွဲ၄ရွက်စီတီးတီးပါတဲ့ယထာနေစဉ်ဟာကိုရာတိုမြို့နဲ့အန်ဒရီယာမြို့အကြားအသွားနဲ့အပြန်ခီးစဉ်အားလုံးတွေယထာလိုက်တလိုက်နဲ့ပေါင်းသွားတဲ့နေရာမှာခေါင်းချင်းဆိုင်တိုက်မိခဲ့ကြတာလို့အီတလီရဲတပ်ဖွဲ့ကပြောပါတယ်ရှင
်။ထိတ်တန့်ရောင်းနိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ။ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုအရင်တင်ဆက်သွားပါမယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့သမိုင်းအထောက်အထားမရှိဘူးဆိုပြီးကုလသမဂ္ဂနိုင်ငံတကာတရားရုံးကဒီကနေ့မှပဲသမိုင်းဝင်ဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီပိုင်နဲ့အငင်းပွားမှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့ဖိလစ်ပိုင်ကတင်ကြားခဲ့တာကိုကုလသမဂ္ဂနိုင်ငံတကာတရားရုံးကဆုံးဖြတ်ချက်ချတဲ့အပေါ်မှာတော့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေချက်ချင်းထွက်ပေါ်လာတာပါအကြောင်းစုံကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ်
တရုတ်တို့ရဲ့ရေပြင်ပိုင်နဲ့ပိုင်ဆိုင်ကြောင်းပြောဆိုမှုဟာမှန်ကန်နေဆိုတဲ့သမိုင်းအထောက်အထားနဲ့မတွေ့ရဘူးဆိုပြီးတော့တဟိတ်နိုင်ငံတကာတရားရုံးကတရုတ်ပြောဆိုချက်ကိုအင်္ဂါနေ့မှပဲပယ်ချလိုက်တာပါတရုတ်တို့ရဲ့ဒီလိုရေပြင်ပိုင်နဲ့ပြောဆိုမှုကိုဖိလစ်ပိုင်နိုင်ငံက2013ခုနှစ်မှာတဟိတ်တရားရုံးကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်ကန်ယိုရက်နဲ့225ကီလိုမီတာအကွာလောက်မှာတည်ရှိတဲ့စကာဘရိုကျွန်းစုမှာလူလုံကျွန်းတွေစောက်တာနေရာယူတာဒီလိုမျိုးတရုတ်တို့ရဲ့ရန်လိုတဲ့အပြုအမူတွေဟာပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ဖိလစ်ပိုင်ကဆွဆွဲပြီးတိုင်ကြားတာဖြစ်ပါတယ်။တရုတ်အစိုးရဘက်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ထွက်မလာခင်ကတည်းကတရားရုံးမှာတင်တဲ့အထောက်အထားတွေကိုလက်မခံကြောင်းကြိုပြောထားနေပြီးဒီတရားရုံးရဲ့တရားဝင်မှုကိုလည်းပယ်ချခဲ့ပါတယ်။ဒီကနေ့ဆုံးဖြတ်ချက်ထွက်လာချိန်မှာတော့ဒီဆုံးဖြတ်ချက်ကိုချက်ချင်းပဲတုံ့ပြန်ပယ်ချသွားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီက
ဒီ这样一个程序和法律适用牵强附会证据和事实认定漏洞百出的仲裁案
中美交易啊，流通路内的呢，干净木木细的路，啊，他后头来开了木木细的，手面切过，丢皮都里呢，白罗马来开嘛，毛包。那个那个台湾啊，新疆东的亚细都里个嘞，地手面切过，地嘛就嘛毛包。
တရုတ်တို့ပြောနေတဲ့အင်္ဂလိပ်အခရာယူပုံတဲ့အနာကိုနာမြင့်တက်ထားတဲ့ရေပြင်ပိုင်းနဲ့မြင်းအတွေ့တရားဥပဒေအထောက်အထားမတွေ့ရကြောင်းနိုင်ငံတကာတရားရုံးကဆုံးဖြတ်တာဖြစ်ပါတယ်။တရုတ်ဖိလစ်ပိုင်ကတော့တဟိတ်နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပြီးတော့ဒီကိစ္စနဲ့သက်ဆိုင်သူတွေအားလုံးစိတ်လိုက်မှန်ပါမဆောင်ရွက်ဖဲနဲ့အသည့်တရားနဲ့ထိန်းချုပ်ဆင်ခြင်ကြဖို့တိုက်တွန်းသွားပါတယ်။ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးပါဖက်တိုရာဆေးက
Our experts are studying the award.With the care and thoroughness that this significant arbitral outcome deserves.
တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကြီးကြီးမားမားခံစားဝင်ဘာတွေရှိနိုင်မလဲဆိုတာကိုကျွန်တော်တို့ရဲ့ကျန်းကျင်ပညာရှင်တွေအသေးစားလေ့လာနေကြပါပြီ။လက်တလုံးမှာတော့ပိုင်ဆိုင်သူတွေအားလုံးအနေနဲ့ထင်းထင်းသိမ်းသိမ်းနဲ့စဉ်စဉ်ချင်းချင်းပြုမူကြဖို့တိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကိစ္စတွေကိုဖြေရှင်းရမှာ အရေးကြီးတဲ့တမိုင်းဝင်ဆုံးဖြတ်ချက်အပေါ်လေးစားလိုက်နာကြောင်းလဲဖိလစ်ပိုင်နိုင်ငံကပြောကြားလိုပါတယ
်အခုလိုမျိုးတရားရုံးရဲ့ဆုံးဖြတ်ချက်ဟာတောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်နဲ့အငင်းပွားမှုကိုဖြေရှင်းဖို့စူးစမ်းမှုတွေအတွက်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တယ်လို့လဲဖိလစ်ပိုင်ကပြောသွားပါတယ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အစည်းအဝေးတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့နိုင်ငံတကာတရားရုံးကပယ်ချခဲ့တဲ့ဆုံးဖြတ်ချက်ဟာတကယ့်ကဏ္ဍသစ်တရက်ကိုယူဆောင်ပေးတာဖြစ်နိုင်တယ်လို့သဟိမ်မြို့လေတံတက္ကသိုလ်အာရှဒေသနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပါမောက္ခဂျော်နသန်လန်ဒန်ကသုံးသပ်ပါတယ
် Well this is a massively important decision by the court and I think you know it although it, it does not have the force that one might like
ပြောင်းဆုံးဖြတ်ချက်ကအင်တာမအရေးကြီးတယ်လို့ယူဆပါတယ်။လက်တွေ့လိုက်နာဆောင်ရွက်အောင်မလုပ်နိုင်ပေမဲ့အရှိတော်အရှဒေသကရင်းနဲ့နမိတ်ရဲ့60ရာခိုင်နှုန်းကျော်ကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောနေတာတမန်းကြောင်းအရခံလုံမှုမရှိဘူးဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့ရေဒူကာလမှာအမှုအချက်တွေပြောင်းလဲမဲ့အလားအလာမရှိသေးသလိုပြင်းပြင်းထန်ထန်တုံ့ပြန်တာတွေတော့ရှိကောင်းရှိလာနိုင်ပေမဲ့ကြေကြေပြင်းပြင်းဖြစ်ထွန်းလာနေတဲ့အငင်းပွားမှုတွေမှာအသွင်ပြောင်းလဲလာနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်
။ရေပြင်ပိုင်းနဲ့အငင်းပွားမှုမှာတရုတ်ကလူလုံကျွန်းတွေတိစောက်ပြီးတော့အဲဒီရေပြင်မှာရှင်သန်နေတဲ့တန်နာကြောက်တန်းတွေကိုဖျက်ဆီးတာတောင်တရုတ်ပင်လယ်ပြင်တွေကသဘာဝအနေအထားကိုပျက်စီးစေတာရေပြင်ကိုပိုင်ဆိုင်ကြောင်းကြီးညာမှုတွေနဲ့ဒေသရဲ့ပြဿနာကိုပို့ပြီးတော့ဆိုးရွားစေတယ်လို့တရားရုံးကပြောကြားပါတယ်။တရုတ်ကတော့တစ်နှစ်ကိုဒေါ်လာ9ထရီလီယံဝန်းကျင်ရှာပေးနေတဲ့စွန့်အင်ထုံနှုံးမြင့်ဒီရေပြင်ရဲ့နယ်မြေအများစုကိုပိုင်ဆိုင်ကြောင်းပြောနေပြီးတော့ဒီရေပြင်နဲ့နယ်နိမိတ်ထိစပ်နေတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းဒီရေပြင်ရဲ့ဒစိမ့်ဒီဒေသကိုသူတို့ပိုင်ဆိုင်ကြောင်းပြောထားတာပါဒီလိုမျိုးတောင်တရုတ်ပင်လယ်ဒေသအတွက်အရေးကြီးတဲ့တရားရုံးဆုံးဖြတ်ချက်ထွက်လာချိန်မှာအမေရိကန်ပြည်အောင်စုကတော့ရန်စားတဲ့ကြေညာချက်တွေထုတ်ပြန်တာမျိုးရန်လိုတဲ့အပြုအမူတွေဆောင်ရွက်တာမျိုးရှောင်ကျဉ်ကြဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကဖိလစ်ပိုင်တရုတ်အငင်းပွားမှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကတောင်တရုတ်ပင်လယ်ကအငင်းပွားရေပြင်ကိစ္စကိုငြိမ်းချမ်းတဲ့နည်းနဲ့အလုံးအတူတူဖြေရှင်းကြဖို့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်လို့ပြောထားပါတယ်။သက်ဆိုင်သူတွေအားလုံးအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်ကြဖို့နဲ့ရန်စမှုတွေမလုပ်ကြဖို့လေအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
။မရေးတဲ့နာကျော်စူးစီးတင်ပြခဲ့တာပါ။အခုတော့မြောက်ကိုရီးယားအရေးကြည့်အောင်ပါ။မြောက်ကိုရီးယားနိုင်ငံကထွက်ပြေးလာပြီးတရုတ်နိုင်ငံမှာနိုင်ငံမဲ့ဘဝနဲ့ဆင်းဆင်းရဲရဲနေထိုင်ခဲ့ပြီးနောက်တောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာတဲ့ကလေးငယ်တချို့ကိုခရစ်ယာန်မစ်ရှင်အဖွဲ့တစ်ဖွဲ့ကကူညီနေတာပါ။UAE သတင်းတော့ Brian Patton ဆိုးမျိုးကနေသတင်းပေးပို့ထားတာကိုကုအောင်ကပြောပြမှာပ
ါတရုတ်နိုင်ငံမှာနိုင်ငံမဲ့ဘဝနဲ့တရားမဝင်နေထိုင်ခဲ့ရသူမြောက်ကိုရီးယားကလင်းငယ်တွေနဲ့သူတို့ရဲ့မိခင်တွေကိုဒူရီဟာနာခရီးယန်ဖခင်ရဲ့ဓမ္မဆရာချွန်ကီဝန်းကအကူအညီပေးနေပါတယ်တရုတ်နိုင်ငံနဲ့ကိုရီးယားနယ်စပ်တစ်လျှောက်လုံခြုံရေးတင်းကျပ်ထားတာကြောင့်မြောက်ကိုရီးယားနိုင်ငံကထွက်ပြေးသူအရေးအတွက်ရော့ကျသွားပေမဲ့အမျိုးသမီးရှားပါနေတဲ့တရုတ်နိုင်ငံသားတွေအတွက်ဇနီးတွေနောက်အိမ်ပေါ်လုပ်ငန်းနဲ့လိမ်လုံသားအဖြစ်ခိုင်းစေဖို့လူကုန်ကူးသူတွေဟာနေကြာဆောင်စစ်သားတွေကိုလက်ငွေပေးပြီးအမျိုးသမီးတွေကိုမြောက်ကိုရီးယားနိုင်ငံစီကခေါ်ထုတ်နေစေပဲလို့ Pastor ချွန်ကီဝန်းကပြောပါတယ်
မျိုးသမီးတွေကိုဝယ်ကျင်တဲ့သူအများကြီးရှိပြီးမြောက်ကိုရီးယားကထွက်ပြေးလာကျင်သူတွေလည်းပေါ်ပါတယ
်။အဲဒီလိုထွက်ပြေးလာသူအမျိုးသမီးတွေကနေမွေးဖွားလာသူကလေးငယ်အများပြားတရုတ်နိုင်ငံမှာရှိနေပြီးသူတို့အနေနဲ့တရားမဝင်နေထိုင်နေရတဲ့အခြေအနေမှာမတရားအနိုင်ကျင့်ခံရမှုကနေထွက်ပြေးနိုင်အောင်ချွန်ကကူညီပေးပါတယ်။အသက်15နှစ်အရွယ်ဟန်ယီဆူးက
တရုတ်နိုင်ငံမှာနေရတော့ကတကယ်ကိုအန္တရာယ်များပေမဲ့ကိုရီးယားမှာတော့လွတ်လွတ်လပ်လပ်နေရပါတယ်။
အခုနှစ်နွေရာသီဒူရီဟာနာနိုင်ငံတကာကျောင်းမှာတော့မြောက်ကိုရီးယားကထွက်ပြေးလာတဲ့ကလင်းငယ်တွေဟာနယူးယောက်မြို့ Little Flock Korean ဖခင်ကျောင်းကအမေရိကန် Korean ကလင်းငယ်အများစုပါဝင်တဲ့ကျောင်းသားတွေနဲ့အတူစာသင်ကြားရပါတယ်။အသက်အရွယ်ငယ်ရွယ်သူအုပ်စုနှစ်ခုအကြားခွဲခြားရခဲ့ပေမဲ့သူတို့တွေဟာမတူညီတဲ့ကမ္ဘာနှစ်ခုကလာကြသူတွေပါ။ပုံမှန်ကောင်းမွန်တဲ့ဘဝတည်းအတွက်နိုင်ငံကထွက်ပြေးဖို့ကြိုးစားရင်ထောင်နှံချမှတ်ခံရတာဒါမှမဟုတ်ဒီတဲ့ပူပြင်းထန်တဲ့အပြစ်ပေးတာကိုခံရနိုင်ပေမဲ့စည်ရင်ပွဲတွေပြီးဆာလာမုတ်တိတ်မှုတန်ကနေထွက်ပြေးလာရတာကိုမှတ်မိနေသူကတော့အသက်20အရွယ်ယူအွန်ကျောင်းမှာ
ကိုယ်ကြီးကပြရင်ကတ
ော့လမ်းတွေပေါ်မှာမြက်တောင်မရှိတော့ပါဘူးလူတွေဟာအစားအစာချက်မြက်တွေကိုပိုစားနေရလို့ပ
ါအသက်17နှစ်အရွယ်ခင်ချွန်းဦးကတော့သူ့ဖခင်တရုတ်မျိုးသားရဲ့နှိပ်စက်မှုကြောင့်ဒဏ်ရာရရှိခဲ့ပါတယ
်အဖက
အဖေကတိတ်ဆိတ်မမှန်တော့သူလုပ်လိုက်တယ်ပါ
သူအကူအညီပေးနေတဲ့မြောက်ကိုရီးယားကထွက်ပြေးလာသူအများစုမှာစိတ်ဒဏ်ရာရစရာတွေတွေ့ကြုံခဲ့ရတယ်လို့ခရီးယန်ဓမ္မဆရာချွန်းကပြောပါရယ်အခုခါမှာတရုတ်နိုင်ငံဘွားမြောက်ကိုရီးယားကလင်းငယ်ပေါင်း3000လောက်ရှိနေပြီးသူတို့တွေကနိုင်ငံမဲ့တွေဖြစ်တာကြောင့်ပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းပုံမှန်မရရှိပါဘူးခင်ဗျာ
ကိုအောင်ရဲ့တင်ပြချက်ပဲဖြစ်ပါတယ်နိုင်ငံကသတင်းတွေပြီးသွားပြန်တော့အခုမြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားပါမယ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာ မရှိသင့်ဆိုတဲ့ဇကားဟာအစိုးရရဲ့မူဝါဒမဟုတ်ဘဲရန်ကုန်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့သဘောထားမှတ်ချက်သာဖြစ်တဲ့အတွက်မဘာသာအဖွဲ့ဝင်တွေအနေနဲ့ဆန္ဒပြတာတွေမလုပ်ကြဖို့မဘာသာဘဟုကဒီကနေ့ပဲညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်မဘာသာအဖွဲ့အနေနဲ့အမျိုးဘာသာသာသနာအတွက်ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လည်းမဘာသာဆရာတော်တွေကမိန့်ကြားပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်အမေခါကသတင်းပေးပို့ထားတာပ
ါဒီကနေ့နေ့လယ်ပိုင်းကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာကကျင်းပပြုလုပ်တဲ့အထူးအစည်းအဝေးမှာအခုလိုထုတ်ပြန်ကြေညာခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာရှိဖို့မလိုအပ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တဲ့အပေါ်မှာသမရဦးထင်ကျော်အစိုးရအနေနဲ့ဇူလိုင်14ရက်နေ့နောက်ဆုံးထားပြီးတာဝန်ယူဖြည့်ရှင်းပေးဖို့မဘာသာအဖွဲ့ကတောင်းဆိုထားပါတယ်ဒီအပေါ်မှာဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ဘူးဆိုတာကိုသာသနာရေးဝန်ကြီးဦးအောင်ကပြောဆိုခဲ့တာကြောင့်အခုလိုတဦးတယောက်အတွက်မဘာသာအဖွဲ့ဝင်များအနေနဲ့ဆန္ဒဖော်ထုတ်ခြင်းမပြုလုပ်ဖို့မဘာသာဗဟုအဖွဲ့ကညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့မဘာသာအဖွဲ့အတွင်ရေးမှူးဗတ်တန်နာဝိမလဗုဒ္ဓကပြောပါရယ
်ဘာမှသူနဲ့ပတ်သက်ပြီးတော့ဆန္ဒပြဖို့ရန်တိုက်တွန်းခြင်းပါခြင်းမလုပ်ကြဘူးပြည်လုံးကိုကြီးညာလိုက်ပြီလေဘာမှမလုပ်ဘူးပေါ့သူပုဂ္ဂိုလ်တယောက်နဲ့ဘုံရင်တို့အဖွဲ့နဲ့မတန်ဘူးလေတယောက်တည်းကိစ္စကိုတကယ်တော့အစိုးရကတော့သူ့လူတော့သူဆုံးမသေးတယ်ပေါ့ဘလိုပဲလက်လွတ်စပယ်လိုက်ပြောနေမှာဆိုရင်ဘုံရှင်တို့ဘက်ကလည်းအဲ့လိုပြောရင်ဘလိုလုပ်ဘုံရှင်တို့အဖွဲ့ကလည်းအစိုးရကိုအဲ့လိုပြောရင်ဘလိုလုပ်မလဲဒေါ်သန်းစုကြည်ကိုပြောရင်ဘလိုလုပ်မလဲမမတာကိုပြောရင်ဘလိုလုပ်မလဲဒါဒီမိုကရေစီမို့လို့ပြောပိုင်ခွင့်ရှိတယ်ဆိုတော့မခက်နိုင်ဘူးလားအဲ့လိုပြောလို့ရရင်အားလုံးပြောနေမှာပေါ့ဘုံရှင်တို့ကဘုံရှင်တို့ဘက်ကပြောတာနေရာမကြရင်ဘုံရှင်တို့ပြောဘုံရှင်တို့ထိုင်မှာသူ့လူသူတိုင်းကိုလူကလေးသူသားသမီးသူတိုင်းကိုသားသမီးကိုထိုင်ရင်မကောင်းဘူးလား
မဘာသာအဖွဲ့ရည်တည်မှုနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခမဟာနာယကအဖွဲ့မဟာနာအဖွဲ့အတွင်းမှလည်းဆွေးနွေးမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပြင်မဘာသာအနေနဲ့မဟာနာရဲ့စီမင်းစည်းကမ်းအရာရောပြည်တော်စုလွှတ်တော်ရဲ့အသင်းအဖွဲ့များမှပုံတင်ခြင်းဆိုင်ရာဥပဒေအရာကောဥပဒေနဲ့ညီညွတ်တဲ့အဖွဲ့အစည်းဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးငင်းခုန်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာမဘာသာအဖွဲ့အတွင်းရေးမှူးဗတ်တန်နာဝိမလဗုဒ္ဓကမဘာသာရည်တည်မှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။
မင်္ဂါနဲ့လူနဲ့ပေါင်းပြီးတော့ဖွဲ့ထားတဲ့ပရဟိတသာသနာပြုအဖွဲ့မင်္ဂါစီမင်းနဲ့ဘုန်းကြီးတို့လွတ်ကင်းတယ်မင်္ဂါစီမင်းမှာကမဟာနာကလွဲရင်မင်္ဂါဖွဲ့စည်းဆိုတာတရားဝင်ဖွဲ့စည်းခွင့်မရှိဘုန်းကြီးတို့အဖွဲ့ကစမှုချရတဲ့ကဘယ်အစိုးရနဲ့ပဲဖြစ်ဖြစ်လက်တွဲဆောင်ရွက်မယ်ကုညီမယ်မဟာနာနဲ့လည်းကုညီဆောင်ရွက်မယ်ပေါ့ပြီးတော့ပထမဦးဆုံးညီလာခံမှာကဇူကထဒီတော့အခုဗမောစရောပါဟုတ်ကထကြွပြီးတော့မဘာသာနဲ့မဟာနာဟာညီကိုရင်းဗမာပါဖားခဲ့လို့အရေးကြီးသောသာသနာကိစ္စကိုလက်တွဲရဆောင်ရမည်စသည်ဒီလိုပြောရတဲ့အသံဖိုင်လေးရှိတာပဲဘယ်ဆိုရကောမှအတိုက်ခံမလို့ဘယ်မဟာနာကောလေးအတိုက်ခံမလို့ပရိသတ်ကများတယ်ဆိုတော့တချို့ကတော့လေဇလွဲသတင်းတွေလုတ်တာရှိတယ်သူတို့လုတ်ပြီးတော့မဘာသာတာချဟိုဆိုလိုတာကသာသမီအများကြီးဆိုတယောက်တယောက်ကတော့သူဆိုးရင်ဆိုးနေမှာပေါ့ဆိုးရင်ဘုန်းကြီးတို့တိုင်ဘုန်းကြီးတို့ဆုံးမှာပေါ့
အစိုးရဘက်ကတော့မဘာသာအဖွဲ့နဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ပြဿနာအပေါ်တစုံတရာမှတ်ချက်တိတိကျကျပေးထားခြင်းမရှိပါဘူးအစိုးရဘက်ကတော့2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကိုလက်ရှိအစိုးရတဲ့အနေနဲ့ပြန်ပြီးအသက်ဝင်အောင်ဆောင်ရွက်နေပြီးနိုင်ငံတွင်းမတူကွဲပြားတဲ့ဘာသာဝင်အလုံးလုံခြုံမှုရှိအောင်သာကာကွယ်ဆောင်ရွက်သွားမယ်လို့ပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကပြောဆိုထားပါတယ်။မဘာသာအဖွဲ့ရည်တည်မှုဟာအမျိုးသားရေးဝါဒီအစွန်းရောက်အဖွဲ့တစ်ဖွဲ့အနေနဲ့ရည်တည်မှုတွေရှိနေတယ်လို့ဝေဖန်ထောက်ပြသူတွေရှိနေတယ်လို့ထောက်ခံအားပေးသူတွေလည်းရှိနေပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးကာယံကန်ရှင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတော့ဆက်သွယ်လို့မရခဲ့ပါဘူး။အမျိုးသားရေးဝါဒီမဟာသာအဖွဲ့ရဲ့တောင်းဆိုချက်ကိုတုံ့ပြန်စရာအကြောင်းမရှိဘူးလို့လည်းအာဏာရပါတီ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကတော့ပြောဆိုထားပါတယ်။
ဒီဝိသင်းတော့မမ်းမိခပဲဖြစ်ပါတယ်ခင်ဗျာဒီကနေ့မှာပဲနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကမဘာသာအဖွဲ့ရဲ့လုံရက်တွေနဲ့ပတ်သက်လို့သတိပေးတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်တွေကိုလက်မခံနိုင်ကြောင်းနဲ့ဇူလိုင်လ14ရက်နေ့နောက်ဆုံးထားတောင်းပန်ဖို့ချင်းချောက်ပြောဆိုခဲ့တဲ့ဇူလိုင်လ9ရက်နေ့ထုတ်မဘာသာရဲ့ထုတ်ပြန်ချက်ကိုတန်ခမဟာနာယကအဖွဲ့အနေနဲ့လက်မခံတဲ့အကြောင်းကိုလုံးဝကန့်ကွက်ကြောင်းပြောဆိုပြီးအလေးနဲ့ရေးသားဖော်ပြခဲ့တာပါမဘာသာအဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေကအချက်အလက်တွေဟာပြည်သူကြားယုံမှားတန်တရားနဲ့မလိုလားအပ်တဲ့ပြဿနာတွေ ပေါ်ပေါက်စေနိုင်တယ်လို့တန်ခါအဖွဲ့အစည်းအခြေခံစည်းမျဉ်းလုံထုံးလုံနည်းနဲ့ညှဉ်းညွတ်မှုမရှိဘူးလို့လည်းတန်ခါမဟာနာယကအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာအခုတစ်ခါဆက်ပြီးမလေးရှားနိုင်ငံကမြန်မာတွေရဲ့ကိစ္စနဲ့လည်းပတ်သက်ပြီးတင်ပြခြင်းပါတယ်မလေးရှားနိုင်ငံပီနန်မြို့မှာမြန်မာအလို့သမားတွေတိဆုံထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးဖမ်းဆီးခံရတဲ့မြန်မာအလို့သမား14ဦးတို့ပြန်မလွတ်သေးပါဘူးအပြင်းထန်ဒဏ်ရာရခဲ့တဲ့ကိုမြထွန်းကတော့အခုချိန်ထိပြန်ပြီးတတိလဲမလာသေးပါဘူးတိုက်ခိုက်တပ်ဖြတ်မှုကိုဖမ်းယူရရှိထားတဲ့ CCTV မှတ်တမ်းတွေကိုအခြေခံပြီးမလေးရှားရဲကတိုက်ခိုက်သူတွေကိုဖော်ထုတ်နေတယ်လို့မျက်မြင်သက်သေတွေကလည်းလိုက်လံရှာဖွေနေဆဲဖြစ်ပါတယ်အခြေအနေအသေးစိတ်ကိုတော့ပြည်နယ်အခြေစိုက်ဒါနကုသလနိုင်ရီကူညီမှုအတင်းအတွင်းမှုကိုဇော်မျိုးကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာသူကအခုလိုစတင်ပြောပါတယ
်လူနာကတော့တတိမြောက်ပါပြီပါတိမရသေးဘူးသူကသွေးထွက်လွန်နေတယ်သွေးထွက်လွန်တော့ဒီသွေးသွင်းတဲ့သွေးကသူကဟိုဓမ္မခံမင်းနဲ့ဒီပြန်ထွက်နေတယ်ပေါ့အဲသူ့နေအားကလည်းနည်းနည်းစိုးရင်ပြာပြီးတော့ရှိနေတယ်ဒါပေမဲ့ဒီရဲကဒီလူနာကိုစစ်တနနာကြက်မှတ်ပြီးတော့သူ့ကိုပဲအဓိကလူဖြစ်နေတဲ့အတွက်အဲလိုမျိုးသူ့ကိုစစ်တနနာကြက်မှတ်ပြီးခုတနေတယ်ခင်ဗျကျွန်တော်တို့ရဲစခန်းကိုပြန်ရောက်သွားပါတယ်ရဲစခန်းမှာကျွန်တော်တို့ကလေးတွေကိုကျွန်တော်တို့ပတ်တွေ့ခဲ့ပါတယ်ตอนนี้เราคลีฤดีก็โหเราตะหยอกชิ้นบ่เนาะ2หยอก2หยอกละเนี่ยเว้ยเราตุ้ยเกไล่เลยเนี่ยเราเนี่ยตุ้ยได้คํามาတော့ตูรู้ว่าอะทิ้งตุ้ยได้เฉยไอ้เนี้ยมาเว้ยสู้တော့ตูรู้ว่าบ้ามาไม่ตีอ่ะวุเว้ยပြောเลยเนี่ยดีคลีฤดีก็2หยอกเนี่ยเราสึกาပြောได้คํามาတော့เราก็ดีโหอะเปียนก็ณีပြီးတော့ตะกาโหกั่นพ่นในเฉยมาบ่อแท้ตะกาณีจ้ากั่นท่าได้ดู2หยอกเนี่ยเราสึกาပြောเกไปရဲကအဲ့ဒီနှစ်ယောက်ကနေမှတခင်းအဲ့ဒီနှစ်ယောက်ကအပြင်ကလူတွေဘာဘာသာစကားနဲ့ပြောကြလဲဆိုတာကိုရဲကအတင်းမီးတယ်ခင်ဗျပြီးတော့ဒီကလေးတွေကတကားကိုကြားကန်ထွန်းလာတဲ့အတွက်ကန်တဲ့အတိုင်းပဲကြားရတယ်သူတို့ဘာစကားပြောလဲလုံးဝမသိရဘူးလို့ကျွန်တော်တို့ပြောပါတယ် CCTV ညင်ကွင်းကိုလည်းကျွန်တော်တို့ကိုရဲကပြပါတယ်အဲ့ကောင်လေးတွေခုတ်ခံတဲ့နေရာကိုမမြင်ရဘူးခင်ဗျအရှိကပြပြကတရလမ်းမကိုမြင်နေရတဲ့အချိန်မှာဆိုင်ကယ်က၅စီးပါသူတို့ဆိုင်ကယ်၅စီးကလူ2ယောက်တွဲ10ယောက်ပါဒီ10ယောက်ကဟိုတချို့တွေကဆိုင်ငယ်အုတ်ထုတ်ကိုဆောင်းထားတယ်၃ယောက်လောက်ကတော့အုတ်ထုတ်တော့မဆောင်းထားဘူးခင်ဗျ။ဗာမျက်နှာဖုံးမှလည်းမဆွတ်ထားပါဘူး။သူတို့တွေကအဲ့မှာဝစ်ပတ်ပြီးအထဲဝင်ပြီးတော့ခုတ်ကြညံညံပါတယ်။အဲကင်မရာမှလည်း24 25စက္ကန့်လောက်ပဲရှိပါတယ
်။ပြင်ဘက်ကလူစီကပစ္စည်းလူတယ်ပြီးတော့ခုတ်တယ်လို့ပြောပါတယ်။အဲ့တော့ကိုဇော်မျိုးတို့တွေ့တဲ့အထက်မှာပစ္စည်းလူတာရောတွေ့ပါလား
။ဟုတ်ကဲ့အပြင်ကကောင်လေးကဖုံးကအစ်စ်ကလေးကဖုံးပါသွားပါတယ်။ဟုတ်ကဲ့ပါအပြင်ကကောင်လေးကငကြက်နဲ့ဖုံးပြောနေတဲ့အချိန်မှာသူတို့ကအပြင်ကကောင်လေးကိုဝင်ပြီးတော့နောက်ကျောင်းကနောက်ကနေထိုးပြီးတော့သူကဖုံးကိုယူလိုက်တယ်ခင်ဗျအပြင်ကကောင်လေးမှငကြက်တန်းလန်းနဲ့ဖုံးနေတာဟုတ်ကဲ့ပါဖုံးပါသွားပါလေ
မြန်မာတန်ယုံဘက်ကဘာတွေလုပ်ပေးနေပါလဲ
အာမြန်မာတန်ယုံဘက်ကတော့ဒီအချက်လက်တွေကိုသူတို့အားလုံးကျွန်တော်တို့နဲ့တိုက်ရိုက်ဆက်သွယ်ထားပြီးဖြစ်တဲ့ဆိုအချက်လက်တွေကိုရရှိပြီးသားဖြစ်နေတယ်ဖြစ်ပြီးသားဖြစ်ပါတယ်နောက်ဒီရဲရရှိနဲ့ကျွန်တော်တို့တန်ယုံရရှိနဲ့တိုက်ရိုက်စကားပြောပြီးတော့ကျွန်တော်တို့အမှုမှန်ပေါ်ပေါက်အောင်သူတို့တွေစူးစမ်းနေစူးပတ်နေကြပါတယ
်မတ်တင်ကြီးတိုင်းမေးမြန်းခဲ့တာပါတေဆုံးသူတွေရဲ့ဒဏ်ရာရသူတွေရဲ့မိသားစုတွေတန်းဆက်သွယ်ထားပြီးတေဆုံးသူတွေရဲ့ရုပ်အလောင်းတွေမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ရေးဆောင်ရွက်နေတယ်လို့လဲဒါနကုသလနာယေးကူညီမှုအသင်းအတွင်းမူကိုဇော်မျိုးက VOA ကိုပြောကြပါတယ်ခင်ဗျာ
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယိုရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြာခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းဆန်းနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းနွေမီတာ25 32 51တို့ကနေတင်ဆက်သွားမှာပ
ါဗီယိုရဲ့မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ BOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိ line meter 25 kilohertz 11965 line meter 32 kilohertz 9323 line meter 58 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ငံရေးအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်နိုင်ပါပြီ
။ Texas ပြည်နယ် Dallas မြို့မှာဖြစ်ပွားခဲ့တဲ့ရဲရာစီ9ရောက်တည်ဆုံခဲ့တဲ့ပြစ်ခတ်မှုအပြီးတပ္ပရဥပမာကအကြမ်းဖက်မှုတွေကိုရှုတ်ချပြစ်တင်လိုက်တယ်လို့ပြောင်းလဲရမယ့်အခြေအနေတစ်ခုဖြစ်လဲပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမှဥပဒေစိုးမိုးရေးအရာရှိတွေနဲ့လူနည်းစုလူအဖွဲ့အစည်းအကြားတင်းမာမှုကဖြစ်ရိုးဖြစ်စဉ်ကိစ္စတစ်ခုဖြစ်နေပါတယ်။အခုရဲအရာရှိတွေတည်ဆုံခဲ့တဲ့ဖြစ်ရပ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းတုံ့လောက်အံ့အားတင်သွားကြသလိုအငင်းပွားနေတဲ့ပြည်သူတွေရဲ့လုံခြုံမှုဆိုတဲ့အကြောင်းအရာပေါ်မှာရှုပ်ထွေးမှုတွေလည်းရှိလာနေပါတယ်။ Dallas မြို့မှာဒေါသနဲ့ကြေကွဲမှုတွေရောထွေးနေသလိုပဲမနီဆိုတာနဲ့လူဝီဇီယနာမှာလည်းဇဲရီရဲ့လက်ချက်နဲ့လူမဲမျိုးသားတွေတည်ဆုံခဲ့မှုအပေါ်မှာဒေါသနဲ့တင်းမာမှုတွေကြီးထွားနေပါပြီ။စပိန်ကိုရောက်နေတဲ့သမ္မတဥဘာမားကတော့အကြမ်းဖက်လက်တုပ်ပြန်မှုတွေကိုရှုတ်ချပြီးအခုလိုပြောဆိုပါတယ
်။ဇဲရာရှိတွေကိုဥတီတိုက်ခိုက်တဲ့အကြမ်းဖက်မှုတွေအားလုံးရှုတ်ချပြစ်ဒဏ်ပေးရမယ်။ရာဇဝတ်မှုတွေပါ
။ကနဦးစစ်ဆေးချက်တွေအရဒါလတ်မှာတနက်ပြစ်ခတ်မှုကျူးလွန်ခဲ့တဲ့သူကလူနည်းစုတွေပေါ်ရဲရာရှိတွေရဲ့ဖွဲ့ကြားပြိနေမှုတွေရှိနေတယ်လို့မြင်ပြီးဒါကိုလက်တုံ့ပြန်ဖို့ဒီထက်ကြီးကြီးမားမားတိုက်ခိုက်တာမျိုးကိုတော့ကြံစီခဲ့တယ်လို့ဆိုပါတယ်။အမေရိကန်မိမေလုံချုံရေးဆန်ရဝင်ကြီးဂျော့ဂျွန်ဆန်ကတော့ဥပဒေပြင်ဘက်ကလက်တုံ့ပြန်တာမျိုးကိုလက်မခံဘူးဆိုတဲ့အကြောင်း ABC ရုပ်သံကားတစ်စင်းအခုလိုပြောပါတယ်။
Violence is never the answer. An eye for an eye leaves everybody
blind. အကြမ်းဖက်မှုဆိုတာဘယ်တော့မှအဖြေမဟုတ်ပါဘူး။မျက်လုံးတစ်လုံးအတွက်မျက်လုံးတစ်လုံးကိုလက်စားချင်ရင်လူတိုင်းမျက်စိကန်းကိုပါလိမ့်မယ်။ဒီအချိန်ကပြင်းပြင်းအောင်ကုစားရမယ့်အချိန်၊ကွဲလွဲချက်တွေကိုညှိနှိုင်းပြီးဆွေးနွေးဖြေရှာရမယ့်အချိန်ပါ။အ
မေရိကန်သမ္မတလောက်မဲဆွယ်ပွဲဒီမှာလည်းဒီအကြောင်းအရာကထက်ခါတလဲလဲပြောဆိုနေတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။Republican Party တပ္ပရာလောင်းဖြစ်လာမယ်လို့ယုံကြည်ထားကြတဲ့ Donald Trump ကအခုလိုပြောပါတယ
် A brutal attack on our police force is an attack on our country
ကျွန်တော်တို့ရဲ့ရဲရဲတွေကိုရဲရဲဆက်ဆက်တိုက်ခိုက်တယ်ဆိုတာတိုင်းပြည်ကိုတိုက်ခိုက်တာမိသားစုတွေကိုတိုက်ခိုက်တာပါဥရေဆိုမိုးရဲရဲရဲတွေနဲ့အတူတကွကျွန်တော်တို့သွေးစည်းရက်တည်ရပါလိမ့်မယ
် Democratic Party တပ္ပရာလောင်းဖြစ်လာမယ်လို့ယုံကြည်ထားကြတဲ့ Hillary Clinton ကတော့အခုလိုပြောပါတယ
် We cannotWe must not vilify
ရာရှိတွေကိုမတော်မတရားတိုက်ခိုက်နေတာတွေကိုကျမတို့မလုပ်ရပါဘူး။အာဖရိကຫນွေဘွားအမေရိကန်တွေပြောဆိုနေတဲ့အကြောင်းအရာတွေကိုလူပြူအမေရိကန်တွေကပို့ပြီးနားထောင်မှုလိုပါတယ်။နေ့စဉ်ကြုံတွေ့နေရတဲ့ခွဲခြားထားတဲ့မြင်ရတဲ့အတားအဆီးတွေပဲဖြစ်ဖြစ်မမြင်ရတဲ့အတားအဆီးတွေကိုပဲဖြစ်ဖြစ်ဒီအကြောင်းတွေကိုကျမတို့ထုတ်ဖော်ပြောဆိုရပါလိမ့်မယ်
။သဘောဘောမကတော့လူတွေကိုပြောချင်တာကိုနားထောင်လာဖို့ဆိုရင်ကိုပြောမယ့်အကြောင်းအရာကိုဘလို့လက်ခံအောင်ပြောမလဲဆိုတာကလည်းအရေးကြီးတယ်ဆိုပြီးအခုလိုအကြံပေးပြောဆိုနေပါတယ်
maintaining
တရားရေးစနစ်မှာရဲရာရှိတွေရဲ့ပြစ်ခတ်မှုနဲ့လူမျိုးရေးရဗတ်လိုက်မှုတွေရှိနေတာကိုစိုးရိမ်တဲ့လူတိုင်းကျွန်တော်ပြောချင်တာကကိုပြောချင်တာကိုအမှန်အတိုင်းအလေးနဲ့တလေးတစားပြောမယ်ဆိုရင် American လူအဖွဲ့အစည်းကိုစီယုံရကြသလိုတကယ်တမ်းလည်းပြောင်းလဲလာမှာပါဒါကကျွန်တော်တို့ရဲ့အဆုံးစွန်ဆုံးညီမှန်းချက်ပါ
သမ္မတဥပမာပြောဆိုသွားတာပါအခုအထိတော့လူတွေကြားကခံစားချက်နဲ့စိုးရိမ်မှုတွေဟာ Dallas မြို့ထဲမှာနေမဟုတ်တော့ပါဘူးတခြားနေရာတွေကိုလည်းပြန်နှံ့နေကြောင်းပါခင်ဗျာ
ဦးသိန်းထိုက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ရတာပါအခုချိန်ကစာပြီးအင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လုပ်သူမတ်ဆွန်မွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်
မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ညချမ်းမှာတော့ဆယ်စုနှစ်5ခုအတွင်းမှာပထမဆုံးအချိန်ရက်သားအစိုးရတာဝန်ယူလိုက်တဲ့ရက်ပေါင်း100ပြည့်လွန်ခဲ့ခြင်းအစိုးရတည်ရဲ့ကနဦးဆောင်ရွက်ချက်တွေကိုဆွေးနွေးသုံးသပ်ကြဖို့ပါဒီရက်တရဆိုတဲ့အချိန်တို့အတွင်းမှာတော့အစိုးရတည်ရဲ့ဆောင်ရွက်ချက်တွေကိုပြည့်ပြည့်ဝဝတွေ့ရဖို့ဆိုတာမဖြစ်နိုင်ပေမဲ့အစိုးရတည်ဟာဘလို့လမ်းကြောင်းမျိုးသွားမလဲနိုင်ငံကိုဘလို့ပုံစံမျိုးဥဆောင်သွားမလဲဆိုတဲ့ခြေလှမ်းတွေအပေါ်မှာဆန်းစစ်ကြည့်ကြဖို့ပါရှင်နောက်ပြည်သူတွေရဲ့လူလားချက်တွေကိုဘလို့ဥထိပ်ပန်းစင်မလဲဂရိကဝတ်တွေကိုဘလောက်အကောင့်အထည်ဖော်မလဲအုတ်ချုပ်ရေးတရားဥပဒေစိုးမိုးရေးထိထိရောက်ရောက်ကင်တွဲနှိုင်းချေရှိသလားဒါတွေကိုလည်းအဓိကထားဆွေးနွေးကြရအောင်ပါပြည်နိုင်ဆွေးနွေးကြဖို့အတွက်ဒီမန္တလေးမြို့တော်ကရှင်နေကြီးဦးသိန်းတန်းဦးနဲ့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်တို့ကိုဖိတ်ကြားထားပါတယ်ရှင်အရင်ဆုံးတော့ဒီအစိုးရအသည့်အနေနဲ့ရက်တရအတွင်းဘာဒီရက်တရအတွင်းဒီဆောင်ရွက်ချက်တွေဟာအရက်သားအစိုးရတရဖြစ်လာပြီဆိုတဲ့အာမခံချက်ဒါဟာအရစရာကောင်းတဲ့အခြေအနေရှိပါသလားရှင်ဆရာဦးကျော်ရင်မြင့်အရင်ဆုံးဆွေးနွေးပေးပါဆရာ
ဟုတ်ကဲ့အရစရာရှိပါတယ်ဒီအစိုးရတဲ့အနေနဲ့ရက်တရစီမံကိန်းတွေချပြီးတော့မှဌာနဆိုင်ရာအလိုက်ကိုဌာနနဲ့ကိုအထောက်ကြိုးပမ်းလုပ်နေတာကျွန်တော်တို့မျက်မြင်တွေ့နေရပါတယ်တကယ်လဲတိုးတက်မှုရှိပါတယ်အဓိကအကြဆုံးကတော့တိုင်းပြည်အတွက်သိလို့အပ်နေတဲ့ညီညာရေးရဖို့27ရာစုပြည်လုံးကြီးလာကံဖော်ဆောင်ရေးအတွက်အားထုတ်နေတာလဲတိုးတက်မှုတွေမြင်နေရတဲ့အတွက်ကြောင့်မို့လို့ကျွန်တော်ကတော့အစိုးရအသိကိုသဘောကျတယ်ကြိုက်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ရှင်းနေကြီးဆရာဦးသိန်းတန်းဦးဆရာရောအစိုးရအသိရဲ့ဒီရက်တရအတွင်းဆောင်ရွက်ချက်တွေကိုလေ့လာပြီးတော့အစိုးရအသိဟာအရသာအစိုးရအသိအဖြစ်အားရစရာကောင်းပြီလားသူတို့အလားအလာအခြေအနေဆရာဆွေးနွေးပေးပါအောင်ရှင်
ဟုတ်ကဲ့အချိန်ကတော့အလွန်တိုပါတယ်ဒါပေမဲ့တူတော်တဲ့အချိန်တွေမှာဒီရတ္တရာစီမံကိန်းဆိုတာဒေရုံကမှဆစ်ဆိုးရဆက်ဆက်ကလုတ်ခဲ့ပူတာမဟုတ်ပါဘူးဒါအရသာဆိုးရရဲ့ဒီစေရနာနဲ့ဥတီချက်ပါဒီဟာကိုကျွန်တော်ဒီ frame format ထားလို့ကျွန်တော်ယူဆတယ်အဲ့ဒီမှာဌာနဆိုင်ရာဒီဒီနဲ့နောက်ကနိုင်ငံကောင်းဆောင်တွေပါဆက်ပတ်သွားပြီးတော့သူတို့အတတ်နိုင်ဆုံးကြိုးစားလှုပ်ဆောင်တာကိုကျွန်တော်တွေ့ရတော့ဒီရတ္တရာထဲနဲ့တော့သိချောက်တဲ့ဟာဖြစ်တယ်လို့ကျွန်တော်မယူဆဘူးတို့ရတွင်ဥတီချက်နဲ့လာရတော့မှန်းနေပြီ။တော့ဒီတိုင်းကျွန်တော်တို့ဆက်သွားဖို့တို့မယ်လို့ကျွန်တော်ယုံ
။ဟုတ်ကဲ့ပါရှင်။ကျွန်မဒီရှင်းနေကြီးနဲ့ဆရာဦးအကျော်ရင်မြင့်တို့ကိုနောက်ပြီးတော့ပြန်ပြီးတော့ခေါ်ပါမယ်။အခုတော့ကျွန်မတို့ရဲ့သောရရှင်တွေခေါ်ထားတာလည်းအများပြားရှိပါတယ်။ကျွန်မတို့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်။ကျွန်မတို့သောရရှင်တယောက်ဖြစ်တဲ့ဦးစောလွင်ရှိပါတယ်ရှင်။ဆရာဦးစောလွင်ဝင်ရောက်ဆွေးနွေးပါရှင်။ဘာတွေများကျေနပ်အားရပါသလဲ။ဘာတွေများသဘောမတွေ့တာရှိပါသလဲ။
ဟုတ်ကဲ့ပါကျွန်တော်တို့ဟိုဝကောက်ထဲမှာဝဖြောင်းရှာနင်းနေကောက်တာဝဆောင်ပါသေးလို့ဒီလိုမျိုးယူကြရအောင်ပါလေ။ဘာလို့ဆိုတော့ကျွန်တော်အရက်သားအစိုးရတက်လာတဲ့အချိန်ကစလို့ကျွန်တော်တောင်းနေလူခန်းစားတွေမှာဘာမှအပြောင်းလဲဆိုတာကျွန်တော်မတွေ့ရပါဘူး။ထောက်ခံစားတစ်ချက်တောင်းရင်ထောက်လိုက်ရပေးရတယ်။ဟိုကောက်ဆိတ်စိတ်ဆက်ရွတ်စိတ်စောက်တော့ပေးတထောင်ပေးရတယ်။ထောင်ထင်ရပေးရတယ်။ဒီလိုအဂတိလိုက်စားမှုတွေအဲ့ဒီလူဒန်းစားတွေမှာလေတက်မလို့တည်းကအာအာနာဟာလုံးဝမလွတ်ထည်ပါဘူးလွတ်ထည်သွားတာကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ပါရှင်ကျွန်တော်
ညီပေါင်းဘလောက်ပဲကြာကြာဘလောက်ပဲအုတ်ရှုတ်အုတ်ရှုတ်ဒီမဲ့တဲ့ကဒီတက်မလို့လက်ထက်ကမလွတ်ထည်သမျှကာလပတ်လုံးလုံးဝကိုကြောင်းနေနိုင်မှာမဟုတ်ပါဘူးဒီသူအကုန်လောက်တဲ့အဆူရလဲမပြောင်းမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ပါရှင
်ဆရာအကုန်လောက်အဆူရမဖြစ်နိုင်ဘူးလို့နောက်ကျစ်ဖွဲ့စည်းဖို့အခြေခံဥပဒေကိုမပြင်းနိုင်ကြမြင်းချမ်းရဲ့ပြည်ရင်းမြင်းချမ်းရဲ့မရတဲ့မြက်ကာလာတော့ဖြစ်တဲ့အကိစ္စ။ဟိုတောင်းပလောင်ကိစ္စအဲ့ဒီကိစ္စအဲ့ဒီအဲ့ဒီတက်မလို့တွေနဲ့မြင်းချမ်းရဲ့ဆွမ်းဆောင်နိုင်တဲ့မြက်ကာလာပလောင်လုံးဝလုံးဝမတောင်းနိုင်ပါဘူးလို့သူနေယူဆပါတယ်
ဟုတ်ကဲ့ပါရှင်ဆရာဦးစောလွင်ပြောသွားတာကတော့ဒီအစိုးရတဲ့အနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးထိထိရောက်ရောက်မလုပ်နိုင်သေးသလိုငြိမ်းချမ်းရေးကိစ္စကလည်းဘာမှပေါ်မလာသေးဘူးလို့ပြောပါတယ်အဲ့တော့အဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့အနေနဲ့ပတ်သက်ပြီးတော့ကျမတို့သောရရှင်တော်တော်များများလည်းစာရေးသားပြီးတော့ဆွေးနွေးထားတာရှိပါတယ်ရှင်ဒီကိုထက်အောင်ဆိုတဲ့သောရရှင်ကလည်းဒီလိုမျိုးဆွေးနွေးပါတယ်အစိုးရတဲ့ဟာအဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့အကျင့်ပြတ်ခြားစားမှုတွေအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့တိတိတသားသားလုံနိုင်တာမတွေ့ရသေးဘူးလို့ပြောပါတယ်။ရှင်းနေကြီးဆရာဦးသိန်းတန်းဦးဒီပေါ်မှာဘာများဆရာပြောလို့ရပါသလဲ။အစိုးရရဲ့လှုပ်ဆောင်ချက
်။ဟုတ်ကဲ့ဗျအစိုးရရဲ့လှုပ်ဆောင်ချက်ကအဂတိလိုက်စားမှုမလုံနိုင်သေးတာအမှန်ပဲဗျ။ဒါပေမဲ့လုပ်ဖို့လည်းတော်တော်ခဲယဉ်သေးတယ်။ဘာကြောင့်လဲဆိုတော့ဒီရတ္တရာအတွင်းမှာအစိုးရအဖွဲ့လို့သာပြောတာကျွန်တော်တို့အစိုးရအဖွဲ့မှာဥပမာမန္တလေးဒေသကြီးကိုကြည့်ဝင်းကျုပ်ကတော့လူလူကရွေးချယ်တင်ပြောလိုက်တဲ့အစိုးရအဖွဲ့ပါပဲ။ဒါပေမဲ့သူကလွဲပြီးတော့ ကျန်တဲ့ဟာတွေအကုန်လုံးကအရင်အစိုးရရဲ့တော့ကျွန်တော်တို့ဒီလူတွေကြီးပဲဖြစ်နေတယ်ဖြစ်တဲ့အခါကျတော့တော်ယုံတန်ယုံနဲ့ကင်လှုပ်လို့မရနိုင်သေးဘူးပြင်းကျွန်တော်တို့ပြင်းနေရအောင်ရှိပါသေးတယ်ဒီရန်နေရာထဲမှာလူလူဆိုးရဲ့အာနာတိပြန့်နှံ့မှုကိုအရင်လောက်အောင်မှာပါအဲ့ဒါပြီးတော့မှကျွန်တော်တို့ခုနဒီအဂရိလက်စာမှုပါညာဆရာတူကျွန်တော်အကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီအာနာပြန့်နှံ့မှုဆိုတာတော်တော်များအခက်အခဲအတားအဆီးတွေများရှိနေပါသလားရှင်ဆရာဘလို့အခက်အခဲတွေရှိနေလို့ပါလဲ
ရှိပါတယ်ခင်ဗျာခုနကျွန်တော်ပြောတဲ့အတိုင်းပါပဲအဲမယ်တန်ဒီဇိုင်းဘာဒီတိုင်းဒီဇိုင်းရေးဆိုအဖွဲ့မှာကျွန်တော်တို့ဝင်းကြီးရုပ်ကတော့ဟုတ်တယ်တို့ရတွင်ကြံတဲ့ဒီအဖွဲ့ယုံအဖွဲ့အစပါဗျာအတွင်မူတို့ဒီစတဲ့အကုန်လုံးအမှန်တကယ်ပြောတော့စီမံသားရေးကော်မတီအကုန်ဒုနယ်ဒေနဲ့အုံနဲ့ကျင်းနဲ့အရင်အစိုးရဟောင်းရဲ့လူယုံတွေဟာဆက်ရှိနေတယ်တို့တို့ကကျွန်တော်အယူဆရတော့ဒီအစိုးရတဲ့လှုပ်လှုပ်တဲ့အခါမှာအစိုးရတဲ့ပြည်သူ့ကြားမှာခံအတာဖြစ်ဖြတ်မှောက်လုပ်ငန်းတွေလုပ်နေတယ်လို့ကျွန်တော်ထင်တယ်ဗျအဲ့တော့တော်တော်ကိုကျွန်တော်တို့ကြိုးစားအောင်အာဏာစက်ပြတ်မှုက
အာဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ခုနသောရရှင်ဖြစ်တဲ့ကျမတို့ဆရာဦးစောလွင်ဆွေးနွေးသွားတဲ့အထက်မှာ2008ခုနှစ်အခြေခံဥပဒေပြင်ဆင်ဖို့မဖြစ်နိုင်သေးသမျှဒီလိုအစိုးရတဲ့အနေနဲ့ဘာမှလုပ်နိုင်အောင်မဟုတ်ဘူးနောက်တစ်ခါငြိမ်းချမ်းရေးကိစ္စကိုလည်းသူပြောသွားပါတယ်အဲ့တော့ငြိမ်းချမ်းရေးကိစ္စကိုလည်းဒီနိုင်ငံတော်ရဲ့အတိုင်ပင်ခံနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးလုပ်နေပါတယ်ငြိမ်းချမ်းရေးအလားအလာဆရာဦးကျော်ရင်မြင့်ဘလို့တွေ့ရပါလဲရှင်ဘလောက်ဟိုလက်တွေ့ကြပါသလဲ
โอเคညီကရေးအလားလာတော်တော်လေးတိုးတက်နေပြီလို့ကျွန်တော်မြင်ပါတယ် UNFC ကလည်းအခုသူတို့လိုလားတဲ့သဘောကောင်းတဲ့အတန်တွေထွက်နေတယ်အတခါမနေ့ကနေ့ဆွဲနေပဲအမျိုးသားပြန်လဲတင်းမြဲရေးနဲ့ညီငယ်ရေးလုံမရှင်များအောင်မြင်စွာအဆောင်ထည့်ဖို့ဆောင်ရွက်ရေးကော်မတီဆိုတာလည်းတခါဆက်ပြီးတော့ဖွဲ့လိုက်တယ်ပေါ့လေအဲ့တော့ကျွန်တော်ကတော့ဒီညီငယ်ရေးဟာတိုးတက်နေတယ်ရှေ့ဦးသွားနေတယ်လို့မြင်တယ်ကျွန်တော်တို့အတိုင်းပြည်မှာအဂရိလိုက်စားမှုရောဘာရောညာရောအဲ့ဒါဒီထက်ပထမဦးဆုံးလုပ်ရမယ့်လုပ်ကငြိမ်းချမ်းရေးလို့စက်ဆိုင်ရာဒီအစိုးရခေါင်းဆောင်ပိုင်းကမြင်ပုံရပါတယ်အဲ့ဒီလိုမြင်တဲ့အတွက်လည်းဒါကိုပထမဦးစားပေးပြီးလုပ်နေတာလို့ယူဆပါတယ်ဒီငြိမ်းချမ်းရေးကိစ္စအောင်မြင်ပြီးအကောင့်တွေပေါ်သွားပြီဆိုလို့ရှိရင်ကျန်တဲ့ကိစ္စတွေဟာအများကြီးတစ်ဆက်တည်းအောင်မြင်အကောင့်တွေပေါ်ဖို့မခက်တော့ဘူးမြင်ပါတယ်အဂရိလိုက်စားမှုဆိုတာလည်းအဲခေါင်းကမိုးမလုံလို့လို့ခေါင်းကလည်းမိုးထုလည်းမြုပ်ထုပြီးပြောနေကြတာပေါ့လေအဲဒီခေါင်းကသာစပြီးတော့မှ깟နိုင်လို့ရှိရင်အောက်ကအကုန်လုံးဟာတထွေးကြီးအေးစီစီကျောင်းလဲသွားလိမ့်မယ်လို့ကျွန်တော်တော့အဲ့ဒီလိုမျှော်လင့်ပါတယ်ဗ
ျဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျွန်မတို့သောတာရှင်တယောက်ဖြစ်တဲ့ကိုစန်းအောင်ကိုကျွန်မလေးလှိုင်းမော်ဖိတ်ခေါ်ချင်ပါတယ်ရှင်ကိုစန်းအောင်အစိုးရတဲ့ရက်တရာအတွင်ဘာဒီများသဘောတွေ့စရာရှိပါသလဲဘာဒီများသဘောမတွေ့ပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ရတရားအတွင်းမှာအဲ့လိုမျိုးဒီအဂရိလိုက်စားမှုကဘာမှမထီရောက်ဘူးလို့တော့ကျွန်တော်ကထင်တယ်။ဒါနဲ့တော့ဒီရတရားအတွင်းမှာဟိုလုံနိုင်တာတွေလည်းအများကြီးပါလေကျွန်တော်ငင်းငင်းရေးဖို့တောင်းတာတွေပါရလေတော်လေးဟိုအလားအလာရှိတယ်ပေါ့။လားလားရှိတော့ကျွန်တော်ကတော့ဒီဒေသခံပြည်သူတွေဟိုဥပမာပေါ့ကျွန်တော်တို့အနေနဲ့ဟိုဆယ်ရီရှိတယ်အဲ့လိုခေရရှိတဲ့အပေါ်မှာဟိုလောက်ကိုင်းနေပေါ့အဲ့လိုမျိုးခံပြီးပြေးစေဟိုဒါမှမဟုတ်ရတရားဆိုတာလည်းတော်တော်တူတောင်းပါလေတူတောင်းတော့ကျွန်တော်တို့ထင်တယ်ဟိုနောက်ကြရင်တော့ဖြစ်လာလိမ့်မယ်လို့တော့ယုံကြည်တယ
်ဟုတ်ကဲ့ပါရှင်ကိုစန်းအောင်ကျေးဇူးတင်ပါတယ်ဒီအဂရိလိုက်စားမှုเนี่ยပတ်သက်ပြီးတော့ခုနရှင်းနေရောဆရာဦးကျော်ရင်မြတ်ကိုပြောသွားပြီဆိုတော့ကျမသာပင်နယ်တီကိုထပ်ပြီးတော့မပေးတော့ပါဘူးအဲ့တော့ကိုကျော်ဘိုးတထောင်ရေးစာရေးသားပေးပို့ထားပါတယ်ရှင်ကိုညံဝင်းအောင်တစ်ချက်ဖတ်ပေးပါအောင်ရှင
်โอเคခင်ဗျာ NLD အစိုးရသက်တမ်းရတရာခန့်ရှိခဲ့ပါပြီသို့တော်လုံဆောင်မှုကိုအားမရပါဘယ်ရွေချက်အတွက်ဘယ်ပုံဘယ်နည်းနဲ့တွားကြမယ်ဆိုတာကိုမချမှတ်နိုင်သေးပါ NLD အစိုးရဤအားသာချက်မှာငွေကြေးခြားစားမှုကင်းဝေးခြင်းပြည်သူအများစု၏တခဲနှင့်ထောက်ခံမှုရရှိခြင်းများဖြစ်ပါれအဓိကကြသောအချက်အနည်းငယ်ကိုအကြံပြုခြင်းပါれပထမတစ်ချက်မှာသယံဇာတရောင်းရသောနိုင်ငံသားငွေများကိုမပြောင်းမပြက်အောင်ထိန်းသိမ်းပြီးတိုင်းပြည်တွင်ရှိလုပ်ငန်းများကိုအားဖြည့်စေလိုပါれဒုတိယတစ်ချက်မှာကျေးလက်ဒေသများတွင်အလို့အကင်များစွာကိုဖန်တီးပေးနိုင်သောစိုက်ပျိုးရေးနှင့်မွေးမြူရေးလုပ်ငန်းများကိုငွေကြေးအကူအညီနည်းပညာအကူအညီမျိုးကောင်းမျိုးတတ်နဲ့ဆန်ရန်နေရာအကူအညီများဖြင့်ကူညီပေးသင့်ပါれမျိုးကြီးများတွင်မျိုးသစ်များကိုအလျင်အမြန်တိုးချဲ့ပေးကာငွေကြေးဖြန့်ဖြူးမှုများလှုပ်သင့်ပါれဒါမှသာပြည်သူများစီးပွားရေးအဆင်ပြေလာမှာဖြစ်ပါれ
ဂ ကျေးဇူးတင်ပါတယ်ရှင်ကိုညံဝင်းအောင်အဲ့တော့ခုနကိုဆန်းအောင်ကျမတို့သောတာရှင်ကိုဆန်းအောင်ဆွေးနွေးသွားတယ်လို့ပါပဲကိုကျော်ဖို့တထောင်ကျေးဇူးတင်ပါတယ်ဆာရီသားဆွေးနွေးတဲ့အတွက်နောက်ကျမတို့ရဲ့မလေးရှားကသောတာရှင်ဖြစ်တဲ့ဥတင်ရွှေရှိပါတယ်ရှင်ဆရာဥတင်ရွှေဝင်းရောက်ဆွေးနွေးပါရှင
်။ဟောဟုတ်ကဲ့ပါခင်ဗျ။ဟိုလူတွေကတော့ဟိုရက်တရာတိုးတွင်းမှာမြန်မာနိုင်ငံကြီးတော်တော်လေးပြောင်းလဲမယ်လို့တော့ဟိုအော်ဖြစ်နေကြပေါ့ဗျာမြှုပ်လင်းနေကြပေါ့ဒါပေမဲ့မြန်မာနိုင်ငံကအရက်တရာအတိုးတွင်းနဲ့လှုပ်ဆောင်နိုင်မဲ့စွန့်ဆောင်ရတာဘာမှမရှိသေးဘူးတီတူတွေကများအရင်လူနေတာလားဒါမှမဟုတ်အစိုးရကများလှုပ်ဆောင်တာတွေနည်းနည်းအားများတာလို့ကျွန်တော်ထင်ပါတယ်ဟိုမြန်မာနိုင်ငံမှာဟိုရှေ့ရှေ့ကစစ်ဖနာအောက်မှာနေခဲ့ရတော့လူတွေကလည်းဆန္ဒစွန့်နေကြပြီးတော့အခုပဲရွှေတီးဆောင်ရမယ်လို့အခုပဲအစိုးရကသူတို့ကိုအိမ်နေရာတွေလှုပ်ပေးရမယ်လို့လူတွေကဒီလိုပဲဟိုမြှုပ်လင်းချက်ကြီးနေကြလို့ထင်တယ်အဲ့မဲ့ကျွန်တော်ကတော့ခုနကပုံကူကြီးများဆွေးနွေးတော့ပဲလေကျွန်တော်နိုင်ငံမှာဒီအစိတ်သားတွေကရှိနေတော့အဲ့ဒီအစိတ်သားတွေလွတ်တော်ကနေအမြန်ဆုံးဖယ်ရှားနိုင်မှကျွန်တော်နိုင်ငံကအလင်းမြန်တိုးတက်မယ်လို့တော့ကျွန်တော်ထင်တယ်အဲ့အရာမပြင်းသမျှကာလပတ်လုံးကတော့ဘယ်တော့မှကျွန်တော်နိုင်ငံငြိမ်းချမ်းလေးရမှာမဟုတ်ဘူးစီးပွားရေးအနေနဲ့ကလည်းဘာတစ်ခုမှဖြစ်ထွန်းလာမယ့်အောင်ကျွန်တော်မတွေးရပါဘူးခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကုတင်ရွှေ။နောက်ဒီကုတင်ရွှေလိုပဲကျမတို့သောရရှင်နေဖြစ်တဲ့ကိုအောင်လင်းနဲ့ကိုတက်မောင်တို့လည်းစာရေးသားပြီးတော့ဆွေးနွေးထားတာလည်းဒီသဘောပါပဲ။ရက်ပေါင်းတရာမကလို့တထောင်ပဲယူယူကျင်းတ်ပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့အနာရှင်မဟုတ်လို့ဆိုပြီးတော့ကိုအောင်လင်းကရေးပါတယ်။နောက်ကိုတက်မောင်ဆိုတဲ့သောရရှင်ကတော့မျှော်လင့်ချက်နဲ့ကန့်ညီမှုမလုပ်နိုင်ပါဘူး။အရင်ကြီးမားတဲ့မျှော်လင့်ချက်ကဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနောက်ခါသူကစစ်တပ်ကကန့်ကွက်တားဆီးပိုင်ခွင့်ရှိနေတာဟာတဲ့အစိုးရကစစ်တပ်အပေါ်မှာအစိုးမရပဲဖြစ်နေတာကြောင့်နောက်မှလည်းတောင်းတောင်းမီအစိုးရတရားမဖြစ်နိုင်ပါဘူးတဲ့အဲ့ဒါဒီကိုသက်မောင်ကဆွေးနွေးထားတာပါအခုလက်ရှိအစိုးရအနေနဲ့ရောစစ်တပ်နဲ့ဘလောက်အပေးအယူမျှမျှတတလက်တွဲလှုပ်ဆောင်နေနိုင်ပါသလဲရှင်စစ်တပ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာချိုရင်မြင့်ဆွေးနွေးပေးပါဆရာ
ဟုတ်ကဲ့စစ်တပ်နဲ့အစိုးရနဲ့ကကျွန်တော်တို့အရင်နဲ့စာလို့ရှိရင်ပို့ပြီးတော့နိနိကတ်တိုင်းနိုင်ငံပြင်းကြီးနိုင်ငံဆွေးနွေးလှုပ်ဆောင်နေတယ်လို့မြင်ပါတယ်ဒီနေ့ဟလာပြင်ညာလိုက်တဲ့အမျိုးသားပြည်လေတင်းငယ်ရင်းငင်းငယ်ရေးဗဟုဌာနထဲမှာဆိုလို့ရှိရင်လည်းတက်တက်တောင်းဝန်ရှိတဲ့ဘူဂျူကြီးတွေလည်းပါနေတာကိုတွေ့ရတယ်အဲ့ဒီတော့အတူတူပူးပေါင်းပြီးတော့ဆောင်ရွက်နေပြီဆောင်ရွက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်နောက်တစ်ခုကျမတို့ရဲ့သောတာရှင်တယောက်ကတော့ရေးထားပါတယ်ဒီဒါတော့ဖုန်းတော်ကြီးတပါးပါဖုန်းတော်ကြီးသူ့ရဲ့ဘွဲ့အမိကိုတော့ကဝိဆာရာဆိုပြီးတော့ပေးထားပါတယ်ကျမအတန်အတွက်များမှားသလားတော့မသိပါဘူးသူကတော့ဒီဆွေးနွေးချင်တာကတော့ရက်တရာစီမံကိန်းမှာအဓိကကလားနိုင်ငံသားဖြစ်ရေးဗုဒ္ဓဘာသာကိုဖျက်ဆီးရေးလှုပ်တာဘာပြောပြောပေါ်လွင်နေတဲ့ဆိုပြီးတော့သူကရေးထားပါတယ်တစ်ချိန်တည်းမှာပဲဒီအစိုးရသက်လက်ထက်ဒီလေးလလောက်ကာလအတွင်းမှာပဲဒီရခိုင်မှာဆိုလို့ရှင်လေလူမျိုးရေးဘာသာရေးဆန်တဲ့ဟိုကိစ္စရမျိုးတွေကဒါဟိုဆန္ဒပြမှုတွေမကျေနပ်မှုတွေကြောင့်ရှိနေကြပါတယ်တလောကလည်းဒီရန်ကုန်မှာဖြစ်ပါတယ်နောက်အခုဒီအမျိုးဘာသာသဒ္ဒနာဆောက်ရှောက်ရေးအသင်းကြီးနဲ့ဒီမဟာနာကိစ္စတွေမှာမဟာတန်ကနာယကအဖွဲ့ချမှာလည်းဒါအပြန်အလှန်ကြီးညာချက်တွေထုတ်တာကန့်ကွက်တာဒါမျိုးတွေကရှိနေပါတယ်ရှိနေတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရောတိုင်းပြည်တွင်းမှာပြည်နယ်တွင်းမှာပြည်သူလူထုကြားမှာအမျိုးဘာသာသာသနာရေးလှုပ်ရှားမှုတွေဟာစိုးရိမ်စရာအခြေအနေတစ်ခုများရောက်လာနေပါသလားရှင်ဆရာဦးသိန်းတန်ဦးဆရာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ဗျာကျွန်တော်တော့အဲ့ဒီအမျိုးဘာသာသာသနာလှုပ်ရှားမှုဆိုတာကသူယူသားယူလို့ကျွန်တော်မယူဆပါဘူးဒီအဖြတ်မှောက်လုပ်ငန်းတွေကကျွန်တော်တို့ဒီမှာရွေးကောက်ပွဲနီးလာတွေအချိန်ကျင်းလာတွေဖြစ်တာအတော်မြင်သားပါတယ်နောက်ကျွန်တော်တို့ဒီလေးစားစရာကောင်းတဲ့ဆရာဥပမောက္ခနှုတ်ခွက်သွားပြီးတော့ဥပမောက္ခပြောပြတဲ့အချက်တွေကလည်းအလွန်စိတ်ဝင်စားစရာကောင်းပါတယ်ကျွန်တော်လက်တွေ့လည်းတွေ့နေတယ်တကယ်တမ်းဒီပြဿနာတွေဟာကျွန်တော်တက်တန်းတစ်ချောက်လုံးမှာဘယ်တော့မှဒီသူယူသားယူဖြစ်ခဲ့တာမဟုတ်ဘူးသဒ္ဓဝိယဘယောဂတွေကြောင့်မို့ဖြစ်ခဲ့ရတာရရှိပါတယ်ဒါပေမဲ့ပြည်သူအများစုကအေးအေးချမ်းချမ်းနေကြတဲ့လူတွေပါဗုဒ္ဓဘာသာဝင်ဆိုတာလည်းအင်မတန်မှယဉ်ကျေးသိမ့်မှုတွေဒီတဆရာတော်တန်ဃာတော်ကြီးတွေဟာပြည်သူလူထုဘက်ကမာမမရက်ပြီးတော့ချစ်ဆက်ချင်းရေတော်ဘုံတွေကျွေးရောင်တိုက်ပွဲတွေမှာရည်ရွယ်ချက်ပါခဲ့ကြတော့ဒီလူကလေးကလာလှုပ်ဆော်တဲ့အချက်မျိုးတွေလောက်နေတော့အတိုင်းကြီးဟာဒီလက်ညီလေးလေးဖြစ်မသွားနိုင်ဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါရှင်အဲ့တော့ပြည်သူတွေရဲ့အခမ်းကဏ္ဍဒီရွေးကောက်ပွဲမတိုင်ခင်တုန်းကလည်းဒီအမျိုးသားရေးဘာသာရေးစံနဲ့ဟိုလှုံ့ဆော်မှုတွေစည်းရုံးမှုတွေရှိခဲ့ပါတယ်ဒါကျွန်မတို့အားလုံးမျက်မြင်သက်သေပါပဲအဲ့တော့ပြည်သူတွေကလည်းဒီသူတို့ကြိုက်တဲ့ဟာကိုသူတို့ကိုယ်တိုင်ကြကြနာနာရွေးကောက်ခဲ့ကြတာပါအဲ့တော့ပြည်သူတွေရဲ့ဟိုနိုင်ငံရေးအသည့်အမြင်ဝေဖန်သုံးသပ်နိုင်စွာဘလောက်အာမခံချက်ရှိပါတယ်ရှင်ဆရာဦးကျော်ရင်မြဆရာဆွေးနွေးပေးပါဆရာဘလို့များတွေ့ရပါလဲ
ဟုတ်ကဲ့ပြည်သူတွေကမအားကြဘူးဗျမအားဘူးဆိုတာကိုအချိန်ချိန်လေးဖော်ပြပြပါပြီ88တုန်းကလည်းဖော်ပြပြပြီးအဲနောက်တစ်ခါ90ရွေးကောက်ပွဲ2012အခုလွန်ခဲ့တဲ့2015ရွေးကောက်ပွဲတိုင်းမှာပြည်သူလူထုကမအားဘူးဆိုတာကိုကြားခဲ့ပြီးသားပဲအဲနောက်တစ်ခါဒီခုအမျိုးဘာသာသာသနာဘယ်လိုဆိုင်းပုတ်တွေတက်ပြီးတော့ဘယ်လိုပဲဟိုသွေးထိုးလှုံ့ဆော်ပြိပက္ခတွေဖန်တီးဖန်တီးသူတို့မျှော်လင့်တယ်လို့သူတို့ဖြစ်စေခြင်းတယ်လို့ဖြစ်မလာတာကိုတွေ့ရတဲ့အကြောင်းမလို့ကျွန်တော်ကတော့ပြည်သူလူထုရဲ့အမြင်ကိုလေးစားပါတယ်မအားဘူးလို့မြင်ပါတယ်ဗ
ျဟုတ်ကဲ့ပါအဲ့တော့ဒါပေမဲ့ဒီဟိုဒီဖကန်ဘက်မှာဆိုလို့ရှိရင်လည်းဒါမွတ်စလင်တို့ရဲ့ဒါဘာသာရေးဟိုအကြောင်းဆောင်တစ်ခုဖြတ်ခံရတာအပအဝင်နိုင်ငံတဝမ်းမှာလည်း4ခုလောက်ဖြစ်ပါတယ်ဒီခရစ်ယာန်ဟိုကင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့နောက်ခါဒီဟိုဘကိုးတိုင်းထဲမှာဖြစ်ခဲ့တဲ့ဖကန်မှာဖြစ်ခဲ့တဲ့ဒီလိုကိစ္စမျိုးတွေအပေါ်အစိုးရရဲ့ကင်တွယ်မှုအရောအားရစရာကောင်းပါသလားတရားဥပဒေရဲ့တရားဥပဒေရဲ့လှုပ်ထုံးလှုံနီလှုပ်ဖို့ရှိတဲ့တာဝန်များပြက်ကွက်ပါသလားရှင်ဆရာဦးသိန်းတန်းဦးဆရာဆွေးနွေးပေးပ
ါဟုတ်တယ်ဗျဒီဟာရပြောရရင်တော့ကျွန်တော်တို့ကတခုကလူလူအစိုးရဖြစ်တာဟုတ်ဗျာလူလူအစိုးရဖြစ်တဲ့အခါကျတော့လူလတ်စာသဘောထားပွဲလွဲမှုလေးစားတာရောဟိုဆရာနာရှင်တွေလိုရေးရဆက်ဆက်မလုပ်တာပေါ့နော်ခုအဲ့ဒီအလေးကိုအနေထားပြီးတော့ကျွန်တော်တို့တွေ့ရတယ်အမှန်တကယ်တော့ဒါဥတွေချိုးပေါက်တာပါပဲတရားဥတွေစိုးမိုးကြီးကိုထိခိုက်တယ်အဲ့ဒီပေါ်မှာတော်တော်ချိန်ဆနေတယ်လို့ကျွန်တော်ထင်တယ်ဗျဖြစ်တဲ့ဖြစ်စဉ်တွေကဘာလို့ဆိုတော့ကျွန်တော်တို့ဒီတက်တန်းတစ်ချောင်းလုံးမှာဒါတွေကကျွန်တော်တို့တွေ့ခဲ့ပြီးသားပဲအမျိုးသားကြီးအလံတင်းလာရင်အဲ့ဒီနောက်မှာအင်မတန်ကြောက်စရာကောင်းတဲ့နောက်ကဒီအကြံစီတွေရှိတယ်ဖက်စစ်ဂျာမနီကလည်းဒီလိုကျူးကျော်တာပဲနော်ဒီနာဇီမျိုးသားကြီးဝါဒတင်တာပဲဖက်စစ်ဂျပန်ကလည်းဒီလိုကျူးကျော်ခဲ့တာပဲအဲ့ဒီဟာတွေအောက်မှာကဘာလုံးဒုက္ခရောက်ခဲ့ကြအဲ့တော့အဲ့ဒီလိုဒီတုတ်ပြန်တဲ့အခါမှာတော့လက်ရှိအစိုးရကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ချိန်ဆပြီးတော့ဟိုတင်းကြီးခံနေလို့ကျွန်တော်ထင်တယ်ဗျအဲ့ဒါလုံလုံတော့မလုံလောက်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုတော့ကျမတို့သောရရှင်နေပါဝင်ဆွေးနွေးကြဖို့ဆောင်ဆိုင်နေတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကိုစလိုင်းဖွေကုံရှိပါတယ်ကိုစလိုင်းဖွေကုံဝင်ရောက်ဆွေးနွေးပေးပါရှင
်ဟုတ်ကဲ့မေအခုရက်တရလည်းပြီးသွားပြီဒါပေမဲ့လို့ဟောအကောင်းတဲ့ချက်တွေရှိတယ်လို့နည်းနည်းဟိုအလစ်ဟာတဲ့နေရာလဲရှိကောင်းရှိနိုင်ပါတယ်အဲ့တော့ပိုင်းတော့ကျွန်တော်မပြောချင်ပါဘူးအဓိကကတော့ NLD အစိုးရဆိုတဲ့ကိစ္စလည်းပဲဒေါအောင်ဆန်းစုကြည်ကနေပေါက်ဖွားလာတဲ့အစိုးရဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဥဆောင်တဲ့အပိုင်းမှာတော့တော်တော်အောင်မြင်မှုရဖို့ရန်အတွက်လမ်းစာတွေပွင့်နေတယ်ဥပမာငင်းချန်ကိစ္စတို့နောက်ပြီးတော့မှအဲ့ဒီစန္ဒမန်ကိစ္စတို့ဘာလို့ဆိုတော့အောင်မြင်ဖွားလာလာကောင်းတယ်တော်တော်အုပ်ချုပ်ရေးမှာသူကခံထားပြီးတော့မှတာဝန်ပေးတဲ့ပုဂ္ဂိုလ်တွေကငကူကရရမနိုင်ငံကြီးမလုတ်ချေဘူးသူကဝန်ထမ်းလုပ်ပြီးတော့မှဝန်ထကြီးကြီးကနဲ့အခုနိုင်ငံကြီးဒီမှာဖြစ်လာတဲ့လူဖြစ်တဲ့ခါကျတော့ဝန်ကြီးတွေအားလုံးနောက်ပြီးတော့မှအားလုံးနေပါဝန်ကြီးချုပ်တချို့နောက်ပြီးတော့မှပြည်နယ်ဝန်ကြီးတွေဆိုတဲ့ဥစ္စာကအရင်ဦးတန်းစွေလေးထက်ကဝန်ထမ်းတွေဆိုတော့သူကပုံစံခွဲပြဲနားနေတယ်သူတို့ကောင်းဆောင်မှုရည်ချင်းတွေနောက်စကားပြောအဆို public speaking မှာသူတို့ညံ့ကြတော့လူထုကလည်းပဲသူတို့ကိုလည်းတိတ်အားမကိုဘူးအဲ့ဒီခါကျတော့အဲ့ဒီပိုင်းမှာအုပ်ချုပ်ရေးပိုင်းမှာအကောင့်ထည့်ဖို့တဲ့နေရာမှာတော့နည်းနည်းအားနည်းမှုရှိနေသေးတယ်။ဘာကြောင့်လဲဆိုတော့အခုသူတို့လည်းနိုင်ငံရေးမပြေဆုံးရှိတဲ့ခါကျတော့ကျွန်တော်သိစေချင်တဲ့ဥစ္စာကတော့နိုင်ငံရေးဓမ္မတွေအခုအပြုပြင်ပြောင်းလဲကာလမှာတော့ပညာရှင်တွေထက်ဝန်ကြီးဌာနမှာရောနောက်အကောင့်ထည့်ဖို့တဲ့နေရာမှာရောသူတို့ကိုမြန်မာပါဝင်နေဆိုရင်တော့ဒီထည့်ဖို့ဘယ်လိုအောင်မြင်မလို့ကျွန်တော်အဲ့လိုပဲမြင်တယ်ဆက်မိုက်
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုစလိုင်းပွေကုံနောက်ကျမတို့ရဲ့သောတာရှင်ဆရာဦးမြင့်ထေရှိပါတယ်ရှင်နောက်မောက်ကဦးမြင့်ထေဝင်ရောက်ဆွေးနွေးပါရှင်ဆရာ
အဲဟုတ်ကဲ့ကျွန်တော်ရက်လျာစီမံရေးနဲ့ပတ်သက်ပြီးတော့ဒီကောင်းနာလေးတွေဟိုလေကောင်းနာလေးတွေဆိုပုံမှန်494ရအစင်းသားတွေလွတ်ပြီးလာကျွန်တော်ဝင်တာတယ်နောက်10ကချုပ်သိမ်းလိုက်တာကိုကျွန်တော်ဝင်တာတယ်ဒါပေမဲ့လို့ကျွန်တော်တို့ဒီရက်လျာစီမံရေးနဲ့ပတ်သက်ပြီးတော့ဒီအောက်ဒီလိုက်စားမှုခြားစားမှုဆိုတဲ့အတိုင်းဒါကျွန်တော်နောက်မောက်မြို့ဟိုမှာလည်းရှိနေတယ်အဲ့တော့ဒီကတော့ကျွန်တော်တို့ဒီအာရီလိုက်စားမှုခြားစားမှုပပျောက်ရေးဆိုလို့ရှိရင်ပပျောက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီ2000ရေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ရမယ်နောက်တစ်ခုကလက်ရှိဟိုပါပေါ့နော်ဒီတမတော်သားတွေပေါ့လွတ်တော်ထဲမှာရောက်နေတယ်တမတော်သားတွေနဲ့ကျွန်တော်တို့အခုရတအစိုးရနဲ့ဥပပေါင်းဆောင်ရွက်ပြီးတော့ တော့ကျွန်တော်တို့နိုင်ငံဒီမိုကရက်တစ်နိုင်ငံဖြစ်အောင်တမန်သားတွေအနေနဲ့ကျွန်တော်တို့ပြည်သူနဲ့တသားတည်းဖြစ်အောင်အားဝင်ဆောင်ရွက်ပေးဖို့တအားကိုကျွန်တော်ကြံပေးနေပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးမြင့်ထေကျေးဇူးတင်ပါတယ်အခုကျွန်တော်တို့ရဲ့သောရရှင်တယောက်ဖြစ်တဲ့ကိုရွှေသားဆိုတဲ့ဟိုပုဂ္ဂိုလ်ကဆာရေးသားပေးပို့ထားတာကိုလည်းကျွန်မဖတ်ပြခြင်းပါတယ်ဒီအစိုးရတဲ့လက်ထက်မှာပြောင်းလဲသွားတာကစံစဘာစည်းကြလို့တောင်းသူတွေအရှုံးပေါ်ဖို့လမ်းစာရောက်နေပါပြီဆိုပြီးတော့ဒီမှာဒီတောင်သူတွေအခြေအနေအဆင်မပြေတဲ့အကြောင်းကိုသူကရေးထားပါတယ်လေယာကန်နဖွင့်ပြအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့သူကပြောပါတယ်အဲ့တော့ရှင်းနေကြီးဦးသိန်းသန်းကိုအခုအစိုးရတက်လက်ထက်မှာသိန်းစဲကန်လေယာမြေတွေပေါ့နော်ဒါကတော့ပြည်သူလူထုနဲ့ဓာတ်ရိုက်လဲသက်ဆိုင်နေတော့ဒီလေယာမြေပြန်ရာရေးဘလောက်ထိထိရောက်ရောက်လုပ်နေပါပြီလဲ
လုပ်တော့လုပ်ပြီပြပထမဆုံးဒီမှာကျွန်တော်တို့မြင်တာနိုင်ငံတော်သမ္မတကြီးကနေပြီးတော့မြေသိန်းတဲ့ကိစ္စတွေရဆိုင်ဖို့ညွှန်ကြားချက်ထုတ်တယ်ဒုတိယအဆင့်အနေနဲ့ကျွန်တော်တို့ထိုင်ဝမ်ကိုတို့သွားလေ့လာတယ်တွေ့ရတယ်။တွေ့ပြီးတဲ့နောက်မှာလွတ်တော်ကိုယ်စားလှယ်တွေအခုဆင်းရဲနဲ့ကောက်တယ်။ဆိုတော့နေပြည်တော်ကောင်စီမှာဒီမြေသိမ်းထားတဲ့မြေတွေကိုပေးတယ်။မရယာရင်တာဘက်မှာပေးတာကျွန်တော်တို့တွေ့ရတယ်။နောက်တစ်ခါဒီဒေါင်ဆန်းစုကြည်ရဲ့မိန့်ခွန်းအရာပဲကျွန်တော်တို့ယူဆရတာပေါ့နော်။ဒီမြစ်တကူအကျိုးမှာပြောခဲ့တယ်လို့ပဲဒီ448ကျွန်တော်တို့လယ်သမားတွေကိုသူဒီပိုင်းနဲ့သူကြော်မှုတွေထုံထုံးတိုက်ပွဲတွေတရားစွဲတာအမှုပေါင်းများစွာပေါ့နော်။ကျွန်တော်မန်းလေးမှာဆိုမန္တလေးတိုင်းမှာဆိုမကြသေးပါဘူးမရယာမှာလက်သမား100ယောက်ကိုဒံဝင်900နဲ့အကျိုးပြည့်စီ3000မှာရိုက်လိုက်တယ်အဲ့လောက်ပဲအစ်စ်နဲ့ပြီးသွားတယ်တို့ရတယ်ကျွန်တော်တို့ကလက်သမားတွေကိုဒီလိုပြစ်ဒဏ်နေရှော့ပေါ့ပြီးတာလွတ်ပြီးတာတော့လည်းမပြီးနိုင်ဘူးကျွန်တော်တို့ကဒီဒီလေးယာနေတွေဘယ်လိုပြန်ပေးမှာလဲအမျိုးသားမူဝါဒနော်လက်ယာနေနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်ဖို့လိုနေသေးတယ်ဟိုကော်မတီတော့ဖွဲ့ထားတယ်ဗျာဒုတိယသမ္မတခေါင်းဆောင်ပြီးတော့ဒါပေမဲ့အဲ့ဒီကော်မတီအစဉ်အဆက်မှာဟိုအရင်အစီအစိုးရလက်ထက်ကလိုပဲဝင်ကြီးတွေငယ်ဟွာတွေရှောက်ခဲ့ထားပြီးတော့ဒီလေသမားကိုယ်စားလှယ်တွေအပြင်ကပညာရှင်တွေပါလာတာကျွန်တော်တို့မတွေ့ရသေးဘူးဗျာအဲ့ဒီဘက်မှာတော့လေယာဉ်မြေနဲ့ပတ်သက်ပြီးတော့ဒီရိုးသားပြီးတော့ပြည်သူလူထုဘက်ကယက်တီတယ်ဆိုတော့ယက်တီချက်ဆိုတော့ကျွန်တော်တို့လုံးဝမြင်ရတယ်တို့အတွင်လောက်ကင်ကြီးတွေကတော့သိအခြေကြမဖြစ်သေးဘူးဗျာအရင်တုန်းကလိုပဲဖြစ်နေသေးတယ
်ဟုတ်ကဲ့ပါရှင်အားရဆရာသိမရှိသေးဘူးပေါ့နော်ဆရာဟုတ်ကဲ့ဆရာကျေးဇူးပါရှင်ကျမဒီဆရာဦးချော်ရင်မြင့်ကိုကျမခတ်တူတူလေးတခုမေးခြင်းပါတယ်အဲ့ဒါတော့အခုအစိုးရတဲ့ရက်တရမှာဆရာတွေ့ရမြင်ရတလို့အစိုးရတဲ့ကိုအမှတ်တရပေးမယ်ဆိုရင်ဆရာအမှတ်ဘလောက်လောက်ပေးဖို့အစီအစဉ်ရှိပါလဲ
ကျွန်တော်90လောက်ပေးမှာပါဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျေးဇူးအများကြီးတင်ပါတယ်အင်ကန်နဲ့ညာချန်ထက်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြုပါရှင်ပင်လိုက်ဆွေးနွေးပေးခဲ့ကြတဲ့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်နဲ့ရှင်နေချီဦးသိန်းသန်းဦးတို့ကိုအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်တွေအားလုံးလည်းကျေးဇူးပါရှင
်မတ်တန်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်ကန်ညာတက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြသွားမှာဖြစ်ပါတယ
်တာတရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်နေလူတရုတ်ကကျွေးကြော်နေတယ်လို့မျိုးတမိုင်းတစ်လျှောက်ပိုင်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့ညင်ပွားမှုတွေကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးကဒီကနေ့တမိုင်းဝင်ဆုံးဖြတ်ချက်တရားချမှတ်လိုက်ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ဒီဆုံးဖြတ်ချက်ကိုပယ်ချလိုက်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့နေပြည်တော်ချာပိုင်ဆိုင်မှုနဲ့ရေချောင်းဆိုင်ရာအကျိုးစီးပွားပေါ်မှာအခုဆုံးဖြတ်ချက်ကဘယ်လိုတက်ရောက်မှုမှရှိမှာမဟုတ်ဘူးလို့တုံ့ပြန်ချပါတယ်ရှင်ပင်လယ်ဒေသနိုင်ငံသားလေးဦးကိုသူတို့နိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုငွေကြေးကူညီထောက်ပံ့မှုအတွက်စင်ကာပူနိုင်ငံမှာရန်ပုံငွေစုဆောင်းတာတွေလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့စင်ကာပူအစိုးရကထောင်နိုင်ပြစ်ဒဏ်တွေတည်တည်ချမှတ်လိုက်ပါတယ်။သူတို့ကိုအပြစ်ရှိတဲ့ကြောင်းဆုံးဖြတ်ပြီးတဲ့နောက်စင်ကာပူတရားရုံးကဒီကနေ့မှပဲထောင်နိုင်ချမှတ်လိုက်တာပါရှင်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာပြည်ခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲတစ်ခုအတွင်း6မြောက်ပြစ်ခတ်တိုက်ခိုက်သူတဦးရဲ့လက်ချက်ကြောင့်တိတ်ဆုံးသွားခဲ့ရတဲ့ရဲဝန်တန်းကားဦးအတွက်အောက်မေ့ဖွဲ့အခမ်းအနားကိုသမ္မတ Barack Obama ဒီနေ့တက်ရောက်မင်းကွန်းပြောကြားဖို့ရှိပါတယ်။ဒီခမ်းအနားကိုတော့သူနဲ့အတူသမ္မတ Joe Biden နဲ့သမ္မတဟောင်း George W. Bush တို့လည်းတက်ရောက်ကြမှာပါ။သမ္မတ Obama အနေနဲ့ကြေကွဲနေတဲ့ဒီဥပဒေစိုးမိုးရေးဝန်ထမ်းတွေရဲ့အတိုင်းဝိုင်းကိုနှစ်သိမ့်ပေးရတဲ့တစ်ချိန်တည်းမှာလည်းဒီရဲရရှိတွေရဲ့ပြစ်ခတ်မှုကြောင့်လူမဲနိုင်ငံသားတွေတိတ်ဆုံးရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ဒန်းတူအာရုံစိုက်မှုပေးဖို့လူခွင့်ရေးကောင်းဆောင်တွေကတောင်းဆိုနေတာနဲ့လည်းရင်ဆိုင်နေရတာပါရှင်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကတော့ဒီကနေ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။ NATO တပ်ဖွဲ့ဝင်12,000ကိုအာဖဂန်မှာဆက်ပြီးတော့ထားရှိဖို့နဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်2020ခုနှစ်အထိငွေကြေးထောက်ပံ့ပေးသွားဖို့နိုင်ငံတကာကောင်းဆောင်တွေသဘောတူညီမှုရခဲ့ပြီး3ရက်အကြာမှာမစ္စတာကာတာအာဖဂန်ကိုရောက်ရှိသွားတာပါရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမက်ခင်ပြူတွေပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့မီခဲလ်ဒူဝင်းစကီဖြစ်ပါတယ်။ကျွန်တော်ကတော့ညင်ဝင်းအောင်ပါ။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00လိုင်းနိုမီတာ24-35-30-51တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်တွေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.